ဒုက္ခသစ္စာသမုဒိယသစ္စာအမည်ရတဲ့ဒီသင်္ခါရတရားတွေအပေါ်၌ဇွဲနေတဲ့တဏှာဇွဲမာနဇွဲဒိဋ္ဌိဇွဲဆိုတဲ့ဒီအဇွဲ၃မျိုးကိုမေညနာလို့ခေါ်ပါတယ်။ဧဝံသင်္ခါရဝုဒ္ဓကမေညနာဝုဒ္ဓဝါသတိဖြင့်အထက်ကရကဒီလိုရှင်းထားတယ်။သင်္ခါရတရားတို့လျင်တရားအယုံရှိနေတဲ့မေညာနာတရားတွေကိုဟောကြားတော်မူပြီးတဲ့နောက်ဆိုပြီးတော့ဒီလိုအထက်ကရကစူပေါင်းပြီးဖွင့်ဆိုထားပါတယ်။သင်္ခါရတရားစရကထက်ခတ်ထက်ခတ်ပြောနေတဲ့အတိုင်းပဲဒုက္ခသစ္စာအမိရနေတဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးသမုဒိယသစ္စာအမိရနေတဲ့အဝိဇ္ဇာတဏှာဥပါဒဏ်သင်္ခါရကံအစရှိတဲ့အကြောင်းတရားဒီဒုက္ခသစ္စာတရားသမုဒိယသစ္စာတရားတွေကိုသင်္ခါရတရားလို့ခေါ်တယ်ဘာကြောင့်လဲဆိုင်ရာဆိုင်ရာအကြောင်းတရားတွေကပေါင်းစုပြုပြင်မှအနိုင်နဲ့ဖြစ်ပေါ်လာရတဲ့အတွက်ကြောင့်ဒီတရားတွေကိုသင်္ခါရတရားလို့ခေါ်ပါတယ်။ဒုသင်္ခါရတရားလေတရားအယုံရှိနေတဲ့မေညာတရားတွေကိုမြတ်စွာဘုရားဒီသုတ္တမှာဟောတော်မူတယ်လို့အထက်ကရကရှင်းထားတယ်။အဲဒီလိုရှင်းနေပြီးတဲ့နောက်ပိုင်းမှာပြဿနာနောက်ထပ်တစ်ခုပေါ်လာပြန်တယ်။ဘာပြဿနာလဲလို့မင်းရင်တော့ယဟန္တာအရှင်မြတ်တို့အတ္တခခေါ်တဲ့ယဟန္တာအရှင်မြတ်တွေကလည်းဒီသင်္ခါရတရားတွေကိုတဏှာဇွဲမာနဇွဲဒိဋ္ဌိဇွဲအစွဲသုံးခုပြုတ်ပြီးတော့အနိစ္စတရားပဲဒုက္ခတရားပဲအနတ္တတရားပဲလို့သိတယ်။ဓမ္မံသမုဒ္ဒဘုရားရှင်တို့ကလည်းဒီသင်္ခါရတရားတွေအပေါ်နဲ့တဏှာဇွဲမာနဇွဲဒိဋ္ဌိဇွဲအစွဲသုံးခုပြုတ်ပြီးတော့အနိစ္စတရားအစုပုံတွေပဲဒုက္ခတရားအစုပုံတွေပဲအနတ္တတရားအစုပုံတွေပဲလို့ပဲသိတယ်။ဒီလိုသင်္ဏီကိုတတ္တထာဏကုသလသုတ်တံမြတ်မှာမြတ်စွာဘုရားကတတ္တဝိဟာရဆိုပြီးဒီလိုသုံးထားပါတယ်။ယဟန္တာအရှင်မြတ်တို့နေထိုင်နေတဲ့နေပဲဒီဘယ်နေပဲလဲလို့မေးရင်ခန္ဓာ၅ပါးဆိုတဲ့နေပဲတဏီပြောရင်တော့အာနာ၁၂ပါးဆိုတဲ့နေပဲတဏီပြောရင်တော့ပရိစ္ဆသမုပ္ပါသဘောတရားလို့ဆိုအပ်တဲ့နေပဲအဲ့ဒီနေပဲမှာယဟန္တာအရှင်မြတ်တွေကအမြဲတမ်းနေထိုင်နေအမြဲတမ်းနေထိုင်နေဆိုတာကဘာပြောတာလဲလို့မေးရင်ဒီယုံနာဓမ္မသင်္ခါရတရားတွေကိုယဟန္တာအရှင်မြတ်တို့သည်အမြဲတမ်းသိတော်မူတယ်ဒီယုံနာဓမ္မသင်္ခါရတရားတို့ရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကို24နာရီအချိန်ပြည့်အာယုံပြုတ်လိုက်တိုင်းသိတော်မူတယ်အဲ့ချိန်လေးတစ်ခုပဲလွတ်လိုက်နော်ဒီတော့ဒီလိုဆိုရင်အနန္တဘင်းကြောင့်တရကကြီးဝိသခာကြောင့်အမကြီးအာနန္ဒရှင်အာနန္ဒသတ်သည်ဖြင့်ဒီလိုခေါ်ပြီးမြတ်စွာဘုရားဘာကြောင့်တရားဟောတယ်လို့မေးရင်တော့အဲဒီလိုတရားဟောတော်မူတဲ့အချိန်ခါမှာဘုရားရှင်ကပရမနေဘကနေပြီးတော့ပညာကိုတဖန်တက်တက်ပြန်အာယုံယူရပါတယ်ပညာကိုတက်တက်တဖန်ပြန်ပြီးအာယုံယူလိုက်တဲ့အချိန်ခါမှာဒီပညာအတွန်းခဲတွေအာယုံထဲမှာထင်လာတယ်ပညာကိုတဖန်တက်တက်ပြန်ပြီးအာယုံမယူဘူးဆိုရင်ယန္နာရှင်မြတ်တို့ရဲ့အမြဲတမ်းနေထိုင်ရာစံအိမ်သည်တတတဝိဟာရလို့ခေါ်ပါတယ်။ဒုတတဝိဟာရခေါ်တဲ့စံအိမ်မှာနေထိုင်ကြ။ခန္ဓာရဏဓာတိသပရိစ္ဆသမုပ္ပါဆိုတဲ့သဘောတရားတွေရဲ့အနိစ္စဒုက္ခအနတ္တအချင်းရာတွေကိုအမြဲတမ်းသိတော်မူကြပါတယ်။ဒီလိုသိခရင်ယန္နာရှင်မြတ်တွေကလည်းဒီသင်္ခါရတရားတွေကိုတဏှာဇွဲ့မာနဇွဲ့ဒိဋ္ဌိဇွဲ့အစွဲ့သုံးခုပြုတ်ပြီးတော့အနိစ္စတရားအစုဘုံဒုက္ခတရားအစုဘုံအနတ္တတရားအစုဘုံနေပဲလို့သိတယ်တတဂတအမိရတော်မူတဲ့သမ္မာသမ္ဗုဒ္ဓဘုရားရှင်တို့ကလည်းဒီသင်္ခါရတရားတွေအပေါ်နဲ့တဏှာဇွဲ့မာနဇွဲ့ဒိဋ္ဌိဇွဲ့အစွဲ့သုံးခုပြုတ်ပြီးတော့ဒီသင်္ခါရတရားတွေကိုအနိစ္စတရားအစုဘုံနေပဲဒုက္ခတရားအစုဘုံနေပဲအနတ္တတရားအစုဘုံနေပဲလို့သိတယ်ဘာကွာဟုတ်ချက်ရှိတယ်လဲလို့ဒီလိုမေးစရာရှိနော်အဲ့ဒီကွာဟချက်ကလေးကိုအထက်ကရာဇေရောကရှင်းလင်းပြခြင်းတာဖြစ်တယ်နော်ဘယ်လိုရှင်းလင်းပြတယ်လို့မေးတော့ဘုရားရှင်တို့သာဝကတို့ဒီသင်္ခါရတရားတွေကိုသိတော်မူတယ်ဆိုတာကတော့ပริญญาတ္တပริญญาဉာဏ်ပညာသုံးမျိုးဖြင့်သာဝကတို့ရဲ့အတိုင်းအတာပမာဏနဲ့လျော်ညီစွာပိုင်းခြားသိတော်မူခြင်းတာဖြစ်တယ်တထာဂတသမ္မာသမ္ဗုဒ္ဓဘုရားရှင်တို့ကတော့ပริญญาတန်တ္တကုံစင်အောင်ကံကုံအောင်လမ်းဆုံးအောင်ပริญญาတရားတွေပริญญาဉာဏ်သုံးပါးဖြင့်ပိုင်းခြားသိရမယ်ဒီသင်္ခါရတရားတွေကိုထိုးထွင်းသိတော်မူတယ်ကံကုံအောင်သိတော်မူတယ်ဆိုတာဘာပြောတာလဲ နိဗ္ဗာန်ဆိုတဲ့ထိုမှာဖက်ကန်းသို့ရောက်သည့်တောင်အကုန်အစင်တိတော်မူတယ်ဒီချက်ကိုအမှန်သိလို့အနေကရဆေတော်ကဗာဆက်ပြီးရှင်းတယ်သာဝကဒီရဲ့သောတပတိမညာဟာလက်တက္ကတိတိဝိဇိကိစ္စကိုပဲပဲတယ်သမ္မာသမ္ဗုဒ္ဓဘုရားရှင်ရဲ့သောတပတိမညာကလည်းတက္ကတိတိနဲ့ဝိဇိကိစ္စဒီကိုပဲပဲတယ်ထိုထိုမင်းတရားဖြင့်ထိုထိုကိလေသာကိုပယ်တတ်ရနဲ့ထူးခြားချက်ဘာမှမရှိပါဘူး။ဒါပေနဲ့ပရိညာနဲ့မှတော့ကွာဟချက်ရှိတယ်။ဘယ်လိုကွာဟချက်ရှိတယ်လဲ။သာဝကဟိစတုဏ္ဏဓာတုဏ္ဏဧကရေသမေဝသမ္မတိတဝနိဗ္ဗာဏပါပုဏ္ဏတိ။ဟိမန္လာပေဟိသာဝကသာဝကတို့တိစတုဏ္ဏဓာတုဏ္ဏဓာတိလေးပါတို့တွင်စတုဏ္ဏဓာတုဏ္ဏဓာတိလေးပါတို့ဤဧကရေသမေဝတစိတ်တေသအမြကိုသာလျင်သမ္မတိတဝအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဓာတ်တင်ကရှုပသုံးဓာတ်တော်မူကြကုန်လျက်နိဗ္ဗာန်နိဗ္ဗာန်သောပပုဏ္ဏတိရောက်ရှိတော်မူကြလေကုန်ဤဒီစကားရကလေးကိုအထက်ကထာကအဖွင့်တယ်သာဝကတို့သည်ဓာတိလေးပါတို့ဤတစိတ်တေသအမြကိုသာလျင်အနိစ္စဒုက္ခအနတ္တလက္ခဏာယေသုံးဓာတ်တင်ကရှုပသုံးဓာတ်တော်မူကြသည်ဖြင့်အရနိဗ္ဗာန်သို့ဆက်ရောက်တော်မူကြတယ်နိဗ္ဗာန်ကိုအာရုံပြုတော်မူကြတယ်လို့ဒီလိုဖွင့်ဆိုထားတယ်အဲ့ဒီဖွင့်ဆိုချက်ကိုကိုးကားပြီးတော့ဓာတ်ကြီးလေးပါတို့အတွင်းတတလုံးကိုရှုခဲ့ရင်နိဗ္ဗာန်ရနိုင်ပါတယ်ဆိုပြီးတချို့တချို့ဆရာတော်ကြီးများကဆုံးဖြတ်တော်မူကြတယ်နော်သို့တော့ဒီနေရာမှာဆိုလိုရင်းအချက်ကတော့ဓာတ်တလုံးဆိုတာနဲ့ဒသိဉ္စရိတဆိုတာကတော့မတူတဲ့သဘောရှိပါတယ်။ဓာတ်ကြီးလေးပါတို့ဤဒသိဉ္စရိတဆိုပြီးတော့ဒီလိုသာဖွင့်ဆိုထားတယ်။ဘုံသီးတွေအလုံး100လောက်ပုံထားတဲ့ဘုံသီးတလုံးယူခဲ့ဆိုတာကအဓိပ္ပာယ်တစ်မျိုး။ဘုံသီးတချို့တော့ဝက်ဒသိဉ္စရိတလောက်ယူခဲ့ပါဆိုတာကအဓိပ္ပာယ်တစ်မျိုး။တချို့တော့ဝက်ဆိုလို့ရှိရင်တလုံးနဲ့ပြောတာဟုတ်သလား။မဟုတ်တော့ဘူးနော်။အဲ့ဒီပုံစံအတိုင်းပဲဒီနေရာမှာဘုရားရှင်ကဓာကြီးလေးပါတို့ရေတချို့တို့ပဲလို့ဒီလိုပြောတာဓာကြီးလေးပါတို့ရေတချို့တို့ပဲလို့ဘာကြောင့်ပြောရသလဲလို့မင်းရင်ဒီခန္ဓာအိမ်မှာဘုန်းကြီးတို့ဉာဏ်နဲ့ရှင်းတွယ်ကောင်းလို့ရှင်းတွယ်ကြည့်မယ်ဆိုရင်သရဝတုတို့ရဲ့ခန္ဓာအိမ်အတွင်းမှာတည်ရှိနေတဲ့ယုတ်လအမှုံမောင်းတဲ့ဒေါဏိမတ္တာတဲ့ဒစိတ်သားခန့်လို့ရှိကောင်းရှိမယ်ဆိုပြီးဝိသုဒ္ဓိမေအထက်ကရာကဒီလိုရှင်းလင်းတင်ပြထားပါတယ်ဒီတော့ဒဇိကလအမုံလေးတွေကပရမနုမြုခန့်အလွန်အလွန်သိငယ်တဲ့အမုံလေးတွေဖြစ်တယ်အဲ့ဒီလိုအမုံပေါင်းဒဇိသံကန့်ဆိုတော့အမုံတွေရည်တွက်လို့ရနိုင်ပါ့မလားမရနိုင်အလွန်အလွန်များနေတယ်အဲ့ဒီများနေတဲ့ယုတ်ကလအမုံတိုင်းအမုံတိုင်းမှာဓာတ်ကြီးလေးပါရှိတယ်အဲ့ဒီဓာတ်ကြီးလေးပါကိုသာဝကတို့ဒီဂုံစင်အောင်ရှုနိုင်ပါသလားလို့မေးရင်တော့မရှုနိုင်ဘူးတချို့တဝက်လောက်ပဲရှုနိုင်တယ်သို့တော့သဗ္ဗညုတ်သမ္မာသမ္ဗုဒ္ဓဘုရားရှင်တို့ကတော့စัจ java လာဂရေတသိအတွင်းမှာတည်ရှိတဲ့ပရမတ္ထတတ္တမှန်ရင်ပရမနုမြုခအမှုန်ကလေးတော်မချံပဲအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးမချိန်ထိုးမိလိုက်တဲ့မရှုပွားမသုံးသမိလိုက်တဲ့မမြင်လိုက်မိတဲ့ပရမတ္ထတတ္တဆိုတာလုံးလုံးမရှိဘူးကုန်းစင်အောင်သိတော်မူတယ်ဘယ်တိုင်းဓာတိကိုစဉ်အောင်သိတော်မူသလဲစัจ java လာဂရေတသိန်းအတွင်းလို့ဒီလိုသတ်မှတ်ထားတယ်။သာဝကရင်းကြတော့မိမိရဲ့အစ္ဆဒသန္တမှာလည်းကလအမုံလေးတွေမြင်တာတော့မှန်တယ်ဒါပေမဲ့ကလအမုံနဲ့အမုံနဲ့မှတည်ရှိနေတဲ့ဓာတိလေးပါကတော့မသိနိုင်ဘူး။သိလိုက်နိုင်တဲ့ကလအမုံတွေမှာအမုံတွေမှာတည်ရှိတဲ့ဓာတိလေးပါလည်းရှိတယ်။မသိလိုက်နိုင်တဲ့မရှိလိုက်နိုင်တဲ့တချို့တချို့သောကလအမုံတွေမှာတည်ရှိနေတဲ့ဓာတိလေးပါတွေလည်းရှိကြပါတယ်။ဒါကြောင့်ဓာကြီးလေးပါတို့ရဲ့တချို့တဝက်ဒဇိဉ္ဇိနေသမျက်လောက်သာတဝကတို့သိတယ်လို့ဒီလိုပြောတယ်။ဒါတော့အစ္ဆဒတေသနာဆိုတော့မကပါဘူးဗိဓမ္မာလည်းထုံးနည်း၎င်းပဲ။စัจ java လာတခုအတွင်30ဘုံနမည်အတွင်မှတည်ရှိတဲ့ကလတ်တွေကိုပဲချိန်ထိုးကြည့်ပါ။ဒါလောက်များပြားနေတဲ့ယုတ်ကလတ်တွေကိုတဝကတို့သိကိုယ်စင်အောင်သိနိုင်ပါမလား။မသိနိုင်ဘူး။သို့တော့သိလိုက်နိုင်တဲ့ဓာကြီးလေးပါလည်းရှိတယ်။မသိလိုက်နိုင်တဲ့ကလအမှုန်တွေမှာတည်ရှိတဲ့ဓာတ်ကြီးလေးပါလည်းရှိတယ်။ဒီတော့ဒီဓာတ်ကြီးလေးပါမှာတချို့တွဲကိုသိတယ်ဆိုရင်ခုနကလက္ခဏာဟာရအနိတ္တိနိယဥပါဒယုတ်တွေမှာလည်းတချို့တွဲပဲသိတယ်။နန္တရားတွေမှာလည်းတချို့တွဲပဲသိတယ်။နန္တရားတွေတချို့တွဲသိတယ်ဆိုတာလည်းနည်းနည်းတော့ရှင်းပြခြင်းပါတယ်။ဘုန်းကြီးတို့ တော်ဝတုဘဝတကြောင့်မှဖြစ်ပေါ်သွားတဲ့ဤဘယုံကိုမြင်တဲ့သက္ကုတ္တရဝိသိစိတ်စိတ်တွေဘလောက်များတယ်လို့မြင်ရင်ဘယ်လိုဖြစ်ကြမလဲမမြင်မတွေ့နဲ့အောင်များပါတယ်အဲ့ဒီသက္ကုတ္တရဝိသိတွေကိုသာဝကတုအနေနဲ့ကိုယ်စင်အောင်ရှုနိုင်ပါမလားလို့မြင်ရင်တော့မရှုနိုင်ဘူးရှုလိုက်နိုင်တဲ့သက္ကုတ္တရဝိသိတွေလည်းရှိတယ်မရှုလိုက်နိုင်တဲ့သက္ကုတ္တရဝိသိနတ်တရားတွေလည်းရှိကြပါတယ်အလားတူပဲသောတ္တရဝိသိစတဲ့ဒွါရ6ခုမှဖြစ်ပေါ်နေတဲ့ဝိသိ6မျိုးလုံးမှလည်းပုံစံတူတာဖြစ်ပါတယ်ဒီတော့ဒီတစိတ်ဒေသဆိုတာနဲ့ပတ်သက်လို့နော်ယုံတရားတွေမှာတစိတ်ဒေသကိုသိသလိုနန္တရားတွေမှာလည်းတစိတ်ဒေသပဲသိတယ်။ဘာကြောင့်ဒီလိုပြောနေရသလဲလို့မေးရင်တော့အကြောင်းလေးတစ်ခုရှိပါတယ်။ဘုန်းကြီးကရှင်းလင်းတင်ပြနေတာကမူလပရိယာယသုတ်တံဖြစ်ပါတယ်။မင်းစင်မနေခဲမူလဗာဏသပါဠိတော်မှာလာရှိတဲ့နံပါတ်၁သုတ်တံဖြစ်ပါတယ်။မူလဗာဏသပါဠိတော်မှာပဲနံပါတ်၃ဇေနဲ့သုံးခုမြောက်သုတ်တံကမဟာဂောဘလကသုတ်တံဖြစ်ပါတယ်။ထိုမဟာဂောဘလကသုတ်တံမှာဘုရားရှင်ကအကြောင်းအင်္ဂါယ17ပါးတို့နှင့်ပြည့်စုံညီညွတ်နေတဲ့နွားကြောင်သားသည်နွားပေါင်းကိုထိန်းကြောင်းဖို့ရန်အတွက်မထိုက်တန်သလိုအကြောင်းအင်္ဂါယ17ပါးနှင့်ပြည့်စုံညီညွတ်နေတဲ့ယဟန်တော်ကလည်းငါဘုရားရှင်ရဲ့သန္တရာတော်မှာမဉ္ဇဉ်ဘုံညာနိဗ္ဗာန်ဆိုတဲ့တရားတူတရားမြတ်တွေကိုယသည့်တေအောတုတ္တစီကကြည်ပါဖို့ရန်အတွက်ဘယ်နည်းနဲ့မှမဖြစ်နိုင်ဘူးလို့ဒီလိုဟောထားတယ်။အဲဒီအကြောင်းအင်္ဂါယ17ပါးကိုဘုရားရှင်ကတစ်ခုစီတစ်ခုစီဟောတော်ပါတယ်။ဟောတော်တဲ့အထက်မှာနံပါတ်1အင်္ဂါယကတော့နရူပိညုဆိုတဲ့အင်္ဂါယဖြစ်ပါတယ်။ယုတ်တရားတွေကိုဟုတ်တိုင်းမှန်စွာပိုင်းခြားမသိဘူးဆိုလို့ရှိရင်လည်းငါဘုရားရှင်ရဲ့သန္တရာတော်မှာမဉ္ဇဉ်ဘုံညာနိဗ္ဗာန်ကိုရသည့်တိုင်အောင်တိုးတက်စီကကြည်ပွားမှုဘယ်နည်းနဲ့မှမဖြစ်နိုင်ဘူးလို့ဒီလိုဘုရားကဟောတယ်။ဘာယုံတရားတွေလဲလို့မေးတော့သတ္တရိမဟာဗုဒ္ဓာနိစရုံင်းစမဟာဗုဒ္ဓနာဥပါဒါယရူပံဆိုပြီးဒီလိုဟောထားတယ်။မဟာဗုဒ္ဓကြီးက၄ပါးမဟာဗုဒ္ဓကြီး၄ပါးကိုမိတွဲပြီးဖြစ်ပေါ်သွားတဲ့24မျိုးသောဥပါဒါယပေါင်းလိုက်တော့ယုတ်28ပါး။အဲဒီယုတ်28ပါးတည်းကိုဟုတ်တိုင်းမှန်စွာပိုင်းခြားမသိခဲ့ဘူးဆိုရင်ငါဘုရားရှင်ဤသန္တနာတော်မှာမဉ္ဇဉ်ဘုံညာနိဗ္ဗာန်ရသည့်တိုင်အောင်တုတ်တဲ့စီကကြည်ပွားမှုဘယ်နည်းနဲ့မှမဖြစ်နိုင်ဘူးလို့ဒီလိုဘုရားရှင်ကဟောထားတယ်။ဒီဟောကြားချက်ကိုအတ္တကရာဆရာတော်ကမသိမှုနဲ့ပတ်သက်ပြီးတော့နံပါတ်1ကရဏတော်အရေးတွေအဖြစ်လဲဟုတ်တိုင်းမှန်စွာမသိဘူး။နံပါတ်2သမုဋ္ဌာဏတော်အကြောင်းသမုဋ္ဌာန်အဖြစ်လဲဟုတ်တိုင်းမှန်စွာမသိဘူး။အဲ့ဒီနှစ်မျိုးသောအချင်းအဖြစ်မသိမှုကိုဆိုလိုတဲ့အကြောင်းရှင်းလင်းထားတယ်။အရင်တည်းအဖြစ်ဟုတ်တိုင်းမှဆိုမသိဘူးဆိုတာနဲ့ပတ်တယ်လို့လဲသက္ကုပတာရသောတာပတာရစသဖြင့်ယုံ28ပါးကိုသတိတိကျရေတွက်ပြထားပေးပါတယ်ဒီတော့ယုတ်တမြည်ဒီမှာကလတ်ခေါ်တဲ့အမုံလေးတွေအနေနဲ့ဖြစ်တော့ဒီယုတ်ကလအမုံကိုမမြင်သေးဘူးမြင်တော့လဲယုတ်ကလအမုံတွေကိုဓာတ်မခွဲနိုင်တဲ့အတွက်ကလတ်တစ်ခုတစ်ခုမှတည်ရှိနေတဲ့ရှင်မျိုးကိုမျိုးဆယ်မျိုးစားတဲ့ယုတ်ပရမတ္ထဓာတ်တွေကိုထုံးထွင်းမသိသေးဘူးဆိုလို့ရှိရင်လည်းနိဗ္ဗာန်ရမလားမရနိုင်ဘူးနော်အကယ်၍ရပါတယ်လို့ပုဂ္ဂိုလ်တူကပြောခဲ့မယ်ဆိုရင်တော့ဘုန်းကြီးတို့ဘက်ကလည်းဘုရားဟောတဲ့နိဗ္ဗာန်တော့မဟုတ်သေးဘူးလို့လွယ်လွယ်နဲ့ပြောလို့ရတယ်နော်ဘာဖြစ်လို့လဲဒီနေရာမှာအထက်ကရာဆရာတော်ကရှင်းလင်းထားတယ်သောကဏနာတော်သမုဋ္ဌာဏတော်ရူပံအသာဏံတော်ရူပံပရိကိတဝါအရူပံဝဝုထပိတဝါရူပရူပံပရိကိတဝါပြစ္ဆယသလခိတဝါဝိပါဒနံမထကံပပိတုံနတေကောတိသောထိုယောဂဝဆရယဟန်တော်သည်ကရဏတော်အရေးတွေအဖြင့်သမုဋ္ဌာဏတော်အကြောင်းသမုဋ္ဌာအဖြင့်ရူပံယုတ်တရားကိုအဇာဏံတော်မသိရှိခဲ့သည်ရှိသောရူပံယုတ်တရားကိုပရိကိတဝဉာဏ်ဖြင့်ပိုင်းခြားယူ၍အရူပံဏတရားကိုဝဝထပိတဝဉာဏ်ဖြင့်ပိုင်းခြားမှတ်သား၍ယုတ်တရားတွေကိုဉာဏ်နဲ့ပိုင်းခြားယူတာကိုယုတ်တရားကိုသိသိတယ်လို့ခေါ်တယ်နန္တရားတွေကိုဉာဏ်ဖြင့်ပိုင်းခြားမှတ်သားတာကိုလည်းနန္တရားတွေကိုသိသိတယ်လို့ပဲခေါ်ပါတယ်နော်ဒီတော့သောထိုယောဂဝဆရယံတော်တိရုကရဏတော်အရေးတွေအဖြစ်သမုဋ္ဌာဏတော်အကြောင်းသမုဋ္ဌာဏအဖြစ်ရူပံယုတ်တရားကိုအဇဏံတော်မသိခဲ့သည်ရှိသောရူပံယုတ်တရားကိုပရိကိတဝဉာဏ်ဖြင့်ပိုင်းခြားယူ၍အရူပံနန္တရားကိုဝဝထပိတဝဉာဏ်ဖြင့်ပိုင်းခြားမှတ်သား၍ရူပရူပံယုတ်တရားနန္တရားကိုပရိကိတဝဉဏ်ဖြင့်ပိုင်းခြားယူ၍ပိစယံထိုယုတ်နံတို့ရဲ့အကြောင်းတရားကိုတန်လက်ခေတဝကောင်းစွာပိုင်းခြားမှတ်သားလျက် ဝိပဒနာဝိပဒနာညာကိုမထကံမညာဖွညာနိဗ္ဗာန်ဆိုတဲ့အထွတ်ထိပ်တို့ရောက်သည့်တက်အထွတ်အထိပ်တို့ဘာပေတွန်ရောက်ရှိစေအံ့သောငါနတ်တဲ့ကောတိပဲနိနေမှာမစွမ်းနိုင်ပေဒီလိုဖွင့်ထားတယ်ဒီတော့ယုတ်တရားဒီကိုယုတ်နေဆက်ရှင်းပါရေးတွေ့ပြတ်ထားပြီးတော့ဒီယုတ်နေဆက်ရှင်းပါဆိုတဲ့ရေးတွေ့အဖြစ်လဲဟိုတိုင်းမှန်စွမ်းမသိဘူးဘယုတ်တရားဒီကကံကြောင့်ဖြစ်တယ်ဘယုတ်တရားဒီကစိတ်ကြောင့်ဖြစ်တယ်ဘယုတ်တရားဒီကဥဒုကြောင့်ဖြစ်တယ်ဘယုတ်တရားဒီကအာဟာရကြောင့်ဖြစ်တယ်ဘေယုတ်တရားတွေကြတော့အကြောင်းတစ်မျိုးကြောင့်ဖြစ်တယ်ဘေယုတ်တရားတွေကအကြောင်းနှစ်မျိုးကြောင့်ဖြစ်တယ်ဘေယုတ်တရားတွေကြတော့အကြောင်းသုံးမျိုးကြောင့်ဖြစ်တယ်ဘေယုတ်တရားတွေကတော့အကြောင်းလေးမျိုးကြောင့်ဖြစ်တယ်ဘေယုတ်တရားတွေကြတော့ဘယ်အကြောင်းကြောင့်မှမဖြစ်ဘူးစသည်ဖြင့်ဒီလိုခွဲခြားစိတ်ဖြာပြီးမသိခဲ့ဘူးဆိုရင်နံပါတ်1ရုပ်ကိုပိုင်းခြားတတ်တဲ့ဉာဏ်ဖြင့်ပိုင်းခြားယူတတ်တဲ့ရူပပရိကဉာဏ်ဘယ်လိုမှမဖြစ်နိုင်ဘူးနံပါတ်2နံတရားတွေကိုပိုင်းခြားတတ်တဲ့ဉာဏ်ဖြင့်ပိုင်းခြားတတ်တဲ့နာမဝဝထဉာဏ်လည်းမလိုမှမဖြစ်နိုင်ဘူး။ယုံနာကိုပုထွေသိသိတဲ့ရူပပရိက္ခဉာဏ်လည်းပရိနေမှမဖြစ်နိုင်ဘူး။ပြည့်စုံတန်လက်ခေတဝါဒီယုံနာကိုမှမသိခဲ့ရင်ယုံနာတို့ရဲ့အကြောင်းတရားတွေကိုဟုတ်တိုင်းမှန်စွာပိုင်းခြားမှတ်သားတတ်တဲ့သိသိတတ်တဲ့ပြည့်စုံပရိက္ခဉာဏ်လည်းမလိုမှမဖြစ်နိုင်ဘူး။မဖြစ်နိုင်ခဲ့ရင်နာမရူပပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိက္ခဉာဏ်မှမဖြစ်ခဲ့ဘူးယုံနဲ့နံကုန်မှမသိဘူးအကြောင်းတရားကုန်မှမသိဘူးဆိုရင်ထိုပုဂ္ဂိုလ်သည်ဒီယုံနဲ့ကြောင်းကြောသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးတော့ဘယ်လိုလုပ်ပြီးဝိပဿနာရှုမလဲရှုလို့မရနိုင်တော့ဘူးဘာဖြစ်လဲရှုရမယ်အရှုကအာယုံကဒုက္ခစနစ်တကျမသိထားဘူးအဲဒီလိုမရှုနိုင်ခဲ့ရင်မဉ္ဇဉ်ဘုံဉာဏ်နိဗ္ဗာန်ဆိုတဲ့ဝိပဿနာဉာဏ်ရဲ့အထွတ်ထိပ်တို့ရောက်ရှိဖို့ရန်အတွက်စွန့်နေပါတော့မလားမစွမ်းနိုင်ဘူးလို့ဒီလိုအထက်ကရာကလည်းရှင်းထားတယ်။အဲဒီရှင်းလင်းတာကနံပါတ်30နဲ့3ခုမြောက်သုတ်တံဖြစ်ပါတယ်။ခုနကဘုန်းကြီးပြောခဲ့တဲ့သာဝကတို့သည်ဓာတိလေးပါးတို့ရဲ့တစိတ်ဒေသကိုလက္ခဏာရင်သုံးတံတင်ကရှုပသုံးတတဲ့အတွက်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြတယ်ရောက်နိုင်ကြတယ်ဆိုတာကလည်းဒီမူလပဏ္ဏတအထက်ကရာမှာပဲဖွင့်ဆိုထားခြင်းဖြစ်ပါတယ်နံပါတ်1သုတ်တံဖြစ်တယ်။ဒါကြောင့်အထေကရကလည်းဒီဆောင်နဲ့ဖြစ်တဲ့ရေးသားသွားတဲ့ပုဂ္ဂိုလ်ကလည်းအရှင်မဗုဒ္ဓဂေါသတပါးနဲ့ဖြစ်ပါတယ်ရေးသားတယ်လို့ပြောတာကတော့သူကစူပေါင်းတင်ပြတာပါနော်ရှင်းရှင်းအထေကရတို့မှလာရှိတဲ့ရှင်းတဲ့နေကိုသူကအထေကရတခုအဖြစ်နဲ့စူပေါင်းပြီးတော့သူ့ရဲ့သင်္ကအထေကရမှာဖော်ပြခြင်းသာဖြစ်ပါတယ်သူကဘာသာပြန်ဆရာလို့ပြောနိုင်ပါတယ်ဒီဟိုဘာသာကနေပြီးတော့ပါဠိဘာသာကိုပြန်ဆိုခြင်းမျှတာဖြစ်ပါတယ်ဒါကြောင့်ဘုန်းကြီးတို့ဆွေးနွေးတာကတော့ဒါတလုံးရှိရင်နိဗ္ဗာန်ရပါတယ်လို့တဏှာမှာဖွင့်ဆိုပြီးတော့ဟိုဘက်ကျမှယုတ်28ပါးကိုအကုန်လုံးမသိခဲ့ဘူးဆိုရင်နိဗ္ဗာန်ဘယ်လို့မှမရဘူးလို့ထပ်ရေးပါမလားစဉ်းစားနော်ရေးတဲ့ပုဂ္ဂိုလ်ကလည်းတူတယ်ကျမ်းစာကလည်းတဆောင်နဲ့ဖြစ်ပါတယ်ဒါကြောင့်ကျမ်းဂန်မှာအနိဗ္ဗာန်ယူဆမှုလွဲကျော်ခဲ့ရင်ကျင့်စဉ်တွေလည်းလွဲကျော်မသွားနိုင်ဘူးလားသွားနိုင်တယ်ဒါတလုံးရှိရင်နိဗ္ဗာန်ရပါတယ်လို့စိတ်ကဆွဲထားတဲ့အတွက်ဒါတလုံးနဲ့ပဲဒီဘုဂ်ကိုကျင့်တဲ့နေခဲ့ရင်ရှေ့ဆက်လက်ပြီးတော့နိဗ္ဗာန်ရမယ်လမ်းကြောင်းတွေအပေါ်ကိုဆက်လက်ရှောက်လို့တဲ့စိတ်ထားတွေရှိပါဦးမလားမရှိတော့ဘူးဒါတတိရှိဖို့လိုတယ်နော်အယူဆလွဲမှားခဲ့ရင်ကျင့်စဉ်တွေလည်းလွဲမှားမသွားနိုင်ဘူးလားသွားနိုင်တယ်ဒါကြောင့်ဓာတိလေးပါးတို့ရဲ့တိဋ္ဌိဒေသဆိုတာသင်္ခါရတရားတို့ရဲ့တိဋ္ဌိဒေသကိုသာပြောဆိုလွင့်ရင်းဖြစ်တယ်လို့သာမှတ်သားပါနော်ကဲကောင်းပြီဒီလိုဆိုရင်ယုံနေစေချင်ပါကိုသိအောင်တပည့်တော်တို့ဘယ်ပုံဘယ်ပန်းဘယ်နည်းလဲအဖြစ်ရှုပါသုံးသရမလဲလို့ဒီလိုမေးစရာရှိတယ်နော်မေးစရာရှိတဲ့အတွက်ဘုန်းကြီးဟိုဒီနေ့ကပြည်တယ်ခဲ့ပြီးပြီယုတ်ကမထရှုခွင့်နဲ့ပတ်တယ်လို့မြတ်စွာဘုရားသည်ဓကမထအကျဉ်းဤဓကမထအကျဉ်းဤဆိုပြီးနှစ်နည်းဟောထားပါတယ်နော်နှစ်နည်းဟောထားတော့ဒီခန္ဓာအိမ်ထဲမှာဒီဓာတ်ကြီးလေးပါးကိုရှုတော်မဲ့ပုဂ္ဂိုလ်ကပထဝီဓာတ်ရှိတယ်အာဘောဓာတ်ရှိတယ်ဒေဇောဓာတ်ရှိတယ်ဝါယောဓာတ်ရှိတယ်လို့ဒီလိုသိအောင်ရှုရမယ်။ရှုရမယ်တရားတွေကဓာတ်ဘယ်နှပါးလဲဓာတ်ကြီး၄ပါးဘာကိုပထဝီဓာတ်ခေါ်တယ်လဲဓမ္မနသင်္ကနီပါဠိတော်မှာမြတ်စွာဘုရားကပထဝီဓာတ်ကို၆မျိုးဟောထားပါတယ်။ဂရုပထဝီဓာတ်က၃မျိုးလဟုပထဝီဓာတ်က၃မျိုးပေါင်းလိုက်တော့၆မျိုးဖြစ်တယ်။ဂရုပထဝီဓာတ်ကကခလမာတဲ့သဘောခရိကတကျမ်းတဲ့သဘောဂရုလေးတဲ့သဘောတဲ့သုံးခုနော်လဟုပထဝီတက်က ပန္နပြော့တဲ့သဘောဒုက္ခမှချောတဲ့သဘောလဟုပေါ့တဲ့သဘောဆိုပြီးတော့၃မျိုးနော်ပြီးတော့မာတဲ့သဘောကျန်းတဲ့သဘောလေးတဲ့သဘောပြော့တဲ့သဘောချောတဲ့သဘောပေါ့တဲ့သဘောဆိုပြီးပထမတက်သဘောတရားဘယ်နှခုလဲ6ခုအဘောဓကယိုစည်းတဲ့သဘောဖွဲ့စည်းတဲ့သဘောရေဇောတဆိုတာကပူတဲ့သဘောအေးတဲ့သဘောဝါယောတဆိုတာကထောက်ကန်တဲ့သဘောတွန်းကန်တဲ့သဘောပေါင်းလိုက်တော့သဘောတရားဘယ်နှခုလဲ12မျိုးနော်အဲ့ဒီ12မျိုးမှာမိမိခုလိုသမာဓိတွေကိုသမာပ္ပ10ပါးစိုက်သည့်တိုင်အောင်ထူထောင်ထမ်းနိုင်တဲ့သူတော်ကောင်းတဦးအဖို့ဘေဒကစသလွယ်ပါれနောက်တစ်ခု32ခုဓာတ်ကိုလည်းစနစ်တကျရှုထားတတ်ပြီးဖြစ်တဲ့အတွက်ဘေဒကစသလွယ်တယ်သို့တော့တမာတိကိုလည်းစံချင်းမီမထူထောင်ရသေးဘူးသို့မဟုတ်အာနာပါနစရုဒ္ဓဇံလောက်ပဲထူထောင်ထားသေးတယ်ပဲဆိုကြစို့32ခုဓာတ်ကိုလည်းစနစ်တကျမရှုတတ်သေးဘူးဆိုရင်တော့ထိုပုဂ္ဂိုလ်ကဝါယောဋ္ဌကစရှုရင်ဘူးလွယ်တဲ့သဘောရှိတယ်နော်ဒီတော့အလုံးကိုပဲချုံငုံပြီးတော့ဘုန်းကြီးဝါယောဋ္ဌကစတဲ့စနစ်ကိုပြောပါမယ်နော်အကယ်၍သမထယာနိကပုဂ္ဂိုလ်မဟုတ်ဘဲသုဒ္ဓဝိပဿနာယာနိကပုဂ္ဂိုလ်ဖြစ်လို့ဓကမထံကပဲစအထုတ်ခြင်းနဲ့ဆိုရင်လေဝါယောဋ္ဌကစရှုဖို့တော့လိုအပ်ပါတယ်ဒီတော့ဘာဖြစ်လို့ဒီဝါယောဋ္ဌကလေးကနေစရှုတယ်ဆိုတာကတော့သင်ပေးလိုက်တဲ့အချိန်ခါမှာလက်တွေ့ရှုလိုက်ရင်ယောဂီတော်များများကသဘောပေါက်သွားတတ်ပါတယ်နော်ဝါယောဋ္ဌထဲမှာထောက်ကန်တဲ့သဘောကသဘာဝလက္ခဏာတွန်းကန်တဲ့သဘောကကိစ္စရတ္တလုပ်ငန်းကိစ္စဆိုပြီးတော့ဒီလိုအထက်ကရာကြီးများကရှင်းလင်းတင်ပြထားပါတယ်။အဲဒီသဘာဝလက္ခဏာနဲ့ကိစ္စရတ္တနှစ်ခုရှိတဲ့အနက်ကလည်းကိစ္စရတ္တဖြစ်တဲ့တွန်းကန်တဲ့သဘောလေးကယောဂီတို့ရဲ့ဉာဏ်မှသင်ပေးလိုက်ရင်ထင်လွင်မြင်လဲတဲ့အတွက်ထိုတွန်းကန်တဲ့သဘောကိုပဲဘုန်းကြီးများသောအဖြစ်အစပြီးသင်ပေးလိမ့်ရှိပါတယ်နော်။တွန်းကန်တဲ့သဘောကဘယ်မှာရှိတယ်ကြိုက်တဲ့နေရာရှုလို့ရတယ်သို့တော့စံအထုဇပုဂ္ဂိုလ်ကနှလုံးအိမ်အတွင်းမှာတွန်းတဲ့သဘောအဲ့ဒါလေးတော့သွားမှရှုလိုက်တယ်နော်ရှုလိုက်ခဲ့ရင်တော့အကယ်၍နှလုံးယောဂရှိနေတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်အဲ့ဒီဘောင်းချင်းတွေမှာအလုံးအောင့်လာတတ်တယ်ယင်းနေခုံမှုတွေအကောင်လာတတ်တယ်တွန်းကန်မှုတွေကအကောင်လာလို့ယင်းတွေကတိတ်ခုံလာပြီဆိုလို့ရှိရင်တမာတိတက်ပြတ်သွားတတ်ပါတယ်အဲ့ဒါကြောင့်နှလုံးအင်းရှိရာအရက်ကလွဲရင်ကြံနေတဲ့နေရာဘယ်နေရာမှမဆိုမိမိတို့ဓာလေးပါးကရှိနေတာဖြစ်တော့ကြိုက်တဲ့နေရာကအစပြီးရှုနိုင်ပါတယ်။ဘုန်းကြီးကတော့များသောအားဖြင့်တမာတိဒုရဏေအပိုင်းမှာလဲအာနာပါနကနေစပြီးများသောအားဖြင့်သင်ပေးတဲ့အတွက်ဝင်လေထွက်လေကနေပဲစပြီးတော့ဒီဓကမထံကိုလည်းသင်သင်ပေးတတ်ပါတယ်။သို့တော့ဒီဓကမထံကိုရှုခြင်းတဲ့ပုဂ္ဂိုလ်ကအကင်းရဲ့သမထယန္တိကပုဂ္ဂိုလ်ဖြစ်ခဲ့တယ်ဆိုရင်တော့မိမိရရှိပြီးဖြစ်နေတဲ့ဇန်သမာဓိတွေကိုတော့ပြန်ထူထောင်ဖို့ထိုင်တိုင်းထိုင်တိုင်းပြန်ထူထောင်ဖို့လိုတယ်နော်ဒါကဝိပဿနာရဲ့အခြေပါရကဖြစ်တဲ့ဇန်လို့ဒီလိုခေါ်ပါတယ်ဝိပဿနာရဲ့အခြေပါရကဖြစ်တဲ့ဒီဇန်ကိုတဖန်ပြန်ပြီးတော့ထူထောင်ဖို့တော့လိုတယ်ဒါကဘယ်ခံမှာထူထောင်ရမလဲတရားထိုင်တိုင်းထိုင်တိုင်းမထိုင်မီမှထူထောင်ရပါတယ်ဘာကြောင့်လဲဘုန်းကြီးခဏခဏဟောနေတဲ့အတိုင်းပဲနော်သမာဓိဘိက္ခဝေပါဝေထသမာဟိတောဘိက္ခေဘိက္ခုယထာဘုဒ္ဓံပသနာတိဘိက္ခဝေစိတ္တယံတောသမာဓိသမာဓိကိုပါဝေထပေါမြာကြပါကုန်လောသမာဟိတောသမာဓိရှိတဲ့ပုဂ္ဂိုလ်သည်ယထာဘုဒ္ဓံမဖောက်မပြာဟုန်တိုင်းမှန်စွာပသနာတိကွက်ကွက်ပြပြတိစိတ္တယံတောသမာဓိကိုထူထောင်ကြပါသမာဓိရှိနေတဲ့ယဟန်တော်သည်မဖောက်မပြာဟုန်တိုင်းမှန်စွာကွက်ကွက်ပြပြတိပါれဒီလိုဟောထားတယ်နော်ဒါကြောင့်ထိုင်တိုင်းထိုင်တိုင်းသမာဓိကိုထူထောင်ရတယ်ဒီသမာဓိမျိုးကိုဝိပဿနာရဲ့အခြေပါဒကသမာဓိလို့ခေါ်ပါတယ်နော်ဝိပဿနာရဲ့အခြေခံအကြောင်းရင်းဖြစ်တဲ့သမာဓိပဲဒီတော့မိမိကအာနာပါနကိုသုဒ္ဓဇံသမာဓိအထိထူထောင်ထားတဲ့ပုဂ္ဂိုလ်ဖြစ်ခင်အာနာပါနသုဒ္ဓဇံသမာဓိကိုထိုင်တိုင်းပြန်ထူထောင်မှာအကယ်၍ဩဒရကတိုင်းကဲ့သို့ကတိုင်းတစ်ခုခုမှာသုဒ္ဓဇံသမာဓိပေါအောင်သုံးဖို့သမာပတ်၈ပတ်ပေါက်တည်တဲ့အောင်ထူထောင်ထားတဲ့ပုဂ္ဂိုလ်ဖြစ်ခင်လဲမိမိကြိုက်နှစ်တဲ့ကတိုင်းတစ်ခုခုမှာသရုဒ္ဓဇံသမာဓိလောက်ဖြစ်စေတော့မို့တိုက်နှစ်တဲ့သမာဓိကိုတိုက်နှစ်တဲ့သမာဓိကိုပဲဖြစ်စေပြန်ထူထောင်ဖို့လိုတယ်နော်အ အဲ့ဒီလိုသမာဓိကိုရင်ကျက်အောင်ထူထောင်လိုက်လို့လင်းယောင်ကြီးစွန့်အင်းလေးကအကောင်းလာတဲ့အချိန်ခါမှာခန္ဓာကိုယ်ထဲမှာကိုယ်နဲ့ကတွန့်ခံတဲ့သဘောလေးရှုတော်မယ်ဆိုကြစို့နော်အသက်ကိုပြန်ရှုကြည့်ပါလေလေးအထက်ဝင်တော့အောင်တွန့်သွင်းလိုက်တဲ့သဘောလေးအပြင်ထွက်တော့အောင်တွန့်ထုတ်လိုက်တဲ့သဘောမြင်အောင်ကြည့်ဘယ်နေရာကကြည့်မလဲလို့မေးရင်တော့ခေါင်းတစ်ခုလုံးရဲ့ဘိုးအလဲကောင်လောက်ကနေစိုက်ပြီးကြည့်လိုက်မယ်ဆိုရင်တော့ပိုးပြီးထင်လွယ်မြင်လွယ်တဲ့သဘောရှိတယ်မမဟုတ်တချို့ယောဂီများကတော့ဝမ်းပိုက်ကိုစိတ်တန်ကြပါတယ်နော်ဝမ်းပိုက်စိတ်တန်တယ်ဆိုလို့ရှိရင်လည်းဝမ်းပိုက်ကလေးထဲမှာဝမ်းပိုက်ကြီးအပြင်ကိုဖောင်းသွားအောင်တွန်းနေတဲ့သဘောပိန်သွားအောင်တွန်းလိုက်တဲ့သဘောစိုက်ရှုလို့ရပါတယ်မိမိကြိုက်နှစ်သက်တဲ့နေရာကအစရှုနိုင်ပါတယ်နော်အဲဒီလိုရှုလိုက်တဲ့အပိုင်းမှာတွန်းကန်တဲ့သဘာဝကိုသာအာယုံစိုက်ပါလေကအထက်ဝင်သွားရင်လည်းတွန်းတဲ့သဘောအပြင်ထွက်ရင်လည်းတွန်းတဲ့သဘောဒီဓကမထနဲ့အာနာပါနနဲ့ရောထွေးမှုမရှိဘူးတော့လိုအပ်ပါတယ်အာနာပါနကဘယ်မှာစိတ်ထားရတယ်လဲဝင်လေထွက်လေနတိပြသို့မဟုတ်အထက်နှုတ်ခမ်းဆိုတဲ့ထိုနေရာမှာထိနေတဲ့ဝင်လေထွက်လေအာယုံ၌ဘာဝနာစိတ်ကိုညီဝဆွာကပ်ပြီးဒီနီအောင်ကြိုးစားရတဲ့ကမ္မထံဖြစ်တယ်ခုဓကမထံကတော့တွန်းကန်တဲ့သဘာဝကိုတကူလုံးမြင်အောင်လိုက်ကြည့်ရမယ်လုပ်ငန်းခွင်ဖြစ်ပါတယ်ဒါကြောင့်အသက်ရှူလမ်းကြောင်းကနေစပြီးတော့တွန်းတဲ့သဘောလေးကိုအစရှူခြင်းမျှတာဖြစ်တယ်ဒီတနေရာထဲမှာအများအားယုံမြင်ကြရှုနေရမယ်လို့ဆိုလို့ရင်တော့မဟုတ်ဘူးနော်ဒီတော့တွန်းကန်တဲ့သဘောလေးကိုခေါင်းလေလောက်ကနေစိုက်လိုက်လို့တွေ့ပြီဆိုရင်ထုတ်ဖို့ကဘာလုပ်ရမလဲဒီတွန်းကန်တဲ့သဘောအပေါ်မှာစိတ်ကလေးညင်အောင်ခိတ္တခဏလောက်စောင့်ပြီးကြည်နေပါကြည်လိုက်ရင်တွန်းကန်တဲ့သဘောလေးကထင်ရှားလာမယ်ထင်ရှားလာပြီဆိုလို့ရှိရင်ခေါင်းအတွင်းကနေပြီးတော့အပြင်ဘက်ကိုတစ်သက်တစ်သက်ဖြန့်ကျင်ပြီးတော့ကြည်ပါဒီကောင်လုံးဘယ်နေရာပဲကြည့်ကြည့်အတွင်းအပြင်အကုန်လုံးတွန်းခံတဲ့သဘောတွေ့ပြီဆိုရင်လက်ပင်လောက်ကြည့်ရင်ဘတ်လောက်ကြည့်ဒီဖြည်းဖြည်းဝမ်းပိုက်ကြည့်ဒီဖြည်းဖြည်းပေါင်းနေခြေထောက်တွေအထိဒီကောင်လုံးပြန့်အောင်ကြည့်ပါလက်တွေမှလည်းအကုန်လုံးလိုက်ပြီးကြည့်ပါကြည့်လိုက်လို့ဒီကောင်လုံးခေါင်းကနေခြေထောက်ကနေခေါင်းအထိအစုံအစံထက်ခါတက်ခါရှုလိုက်လို့တွန်းတဲ့သဘောဒီကောင်လုံးမြင်ပြီဆိုလို့ရှိရင်တော့လွယ်ကူတာလေးတစ်ခုကတော့သွားနှစ်ခုအသာလေးထိထားကြည့်ပါမာနေတယ်မာရေသဘောအနေပြီးမာရေသဘောမာမှုထင်ရှားတဲ့တဏှာကစပြီးမာရေသဘောလည်းဒီကုလုံးမြင်အောင်ရှုဒုဏ္ဏနဲ့မာရနှစ်ခုပေါ်လာရင်ဒုဏ္ဏကိုဒီကုလုံးမြင်အောင်ရှုလိုက်မာရကိုဒီကုလုံးမြင်အောင်ရှုလိုက်ဒီလိုရှုမယ်ဆိုရင်ကျန်းတဲ့သဘောပေါ်လာတတ်ပါတယ်မထင်ရှားရင်တော့ဘုန်းကြီးတို့လက်ခုံလေးနဲ့အဝတ်ကလေးကိုအသာမိမိဝတ်ထားတဲ့လုံကြီးလေးကိုအသာလေးပုတ်ကြည့်လိုက်ပါပြင်းပြင်းပုတ်ကြည့်လိုက်လို့ရှိရင်ကျန်းတဲ့သဘောတစ်ခုတွေ့နိုင်တယ်အဲ့ဒီနေရာမှာတွန်းတဲ့သဘောမာတဲ့သဘောကျန်းတဲ့သဘောသုံးခုကိုတွဲရှုလိုက်ခဲ့ရင်လဲတွန်းတာမာရကမိမိကအဝဝစွာလေ့လာထားပြီးတဲ့အတွက်ကျန်းတာပေါ်လာခဲ့ရင်တွန်းတာမာရကျန်းတာသုံးခုတွဲရှုလိုက်လို့ရှိရင်လဲလွယ်လွယ်ကူကူနဲ့ဒီကုလုံးမှာဒီတွန်းတဲ့သဘောမာတဲ့သဘောကျန်းတဲ့သဘောတွေမြင်သွားနိုင်ပါတယ်ဘာကြောင့်လဲဘုန်းကြီးတို့ရိုင်းနေတဲ့ဆင်းရဲကောင်းကိုဖမ်းကျင်နေဆိုရင်ရင်နဲ့ဆင်းနဲ့ရှေ့တုန်းကတော့ချော့ချော့ပြီးဖမ်းရတယ်။အဲ့ဒီပုံစံတိုင်းမြေဘုန်းကြီးတို့ဒီကမထင်ရှားသေးတဲ့ဓာတ်ကိုထင်ရှားတဲ့ဓာတ်နဲ့တွဲပြီးရှုလိုက်မယ်ဆိုရင်တော့မထင်ရှားတဲ့ဓာတ်လည်းထင်ရှားတဲ့ဓာတ်ရဲ့အကူအညီကြောင့်ပိုးပြီးတော့ထင်ရှားလာတတ်ပါတယ်။ဒုနဲ့တဘောမာရတဘောကျန်းတဲ့တဘောသုံးခုလုံးကိုညာနဲ့မှထင်လာပြီးဆိုလို့ရှိရင်တော့ကရုပတဝီတချင်းတူညီနေတဲ့လေးတဲ့တဘောတစ်ခုကိုဆက်ပြီးစိုက်ကြည့်ပါထိုင်ထားတဲ့တင်မတဏျာလောက်စိုက်ကြည့်လိုက်ရင်လေးနေတဲ့သဘောထင်ရှားမယ်။မတင်ရခဲ့ရင်လက်ကလေးနဲ့ပေါင်းပေါ်မှာအသာလေးနည်းနည်းလောက်ဖိတ်ကြည့်ပါ။လေးမှုသဘောထင်ရှားလာလိမ့်မယ်။လေးရကတော့လွယ်ကူပါတယ်။တွန်းတဲ့သဘောမာတဲ့သဘောကျန်းတဲ့သဘောလေးတဲ့သဘောတကူလုံးအနှံပြတ်မြင်ပြီဆိုရင်ကျင်းဖန်မြတ်စွာထက်ကထက်ကရှုရ။ထက်ကထက်ကရှုလိုက်တဲ့အပိုင်းမှာလေးကူလုံးပြန်တူတွေ့ပို့တော်ကောင်းသေးတယ်။တခုရှင်ရင်တခုပဲတွေ့ရမယ်ဒီလိုမဆုံးလို့ဘူးဘာကြောင့်လဲဓာတ်ကြီးလေးပါးတွေကအဝိနည်းဘောကရုပ်ဖြစ်တယ်မြိုင်းတူဖြစ်နေတဲ့ရုပ်သဘာဝတွေဖြစ်ကြတယ်ခွဲလို့မရစကောင်းတဲ့ရုပ်တွေဖြစ်ပါတယ်ဒါကြောင့်ဓာတ်တခုကိုတွေ့ရင်ဉာဏ်တဲ့ဓာတ်တွေကကပ်ပြီးပန်းနေတတ်တယ်သို့တော့အာထုဆပုဂ္ဂိုလ်မှာဉာဏ်ကအလွန်ကြီးမထည့်သေးတော့တခါတလေတစ်လုံးပဲတွေ့ခြင်းလဲတွေ့မယ်တွေ့ပြီလေဒုဏ္ဏကိုခေါင်းကနေခြေထောက်ခြေထောက်ကနေခေါင်းအထိရှင်းရှင်းလင်းလင်းတွေ့ရင်မာရာကိုပြောင်းရှုမာရာလည်းဒီကုလုံးတွေ့ရင်ကျန်းတာပြောင်းရှုကျန်းတာဒီကုလုံးတွေ့ရင်လေးတာပြောင်းရှုပြီးတခါတွန်းတာပြန်ရှုမာရာပြန်ရှုကျန်းတာပြန်ရှုလေးတာပြန်ရှုဒီလိုထက်ခတ်ခါရှုလိုက်ရင်တော့ညာထဲမှာပြန်တူလိုလိုတွေ့လာတတ်ပါတယ်တွန်းတဲ့သဘောမာရာသဘောကျန်းတဲ့သဘောလေးတဲ့သဘောတွေကိုညာထဲစိုက်ရပြီဆိုရင် Now that Taugan at the Bawa de Kugu said Bajole. Mara the Botinjani de Boguya Dana Night, D Taugan needed so in Lego, Slampy Sugar, the Lulunet, the Bobo Dad. Taugan is Raga, 18 Bureau Major, Jacore, to the Jonet, Malay on Bianbi Tautadlo, Dikana, any Yan Yadde at the Tiny Tiny at the Doye Dore at the Malay on Tainted, the Bawa de Kushide. Ainle, Ede at the Nini on tainted at the Bawa de Kushide, any tainted at the Bawa, so in Gobe Taugan Nelu Core. Again, D Taugan at the Bawa machine, Tainted Boguga, banging a lead one nine. Ada Taugan at the Bawa de Kugu said, The Golo and Nabia Mimi so in Jim Pamasa Tugan Taga Shua. Taga Shulo, Omimu, Yaji, loving Yanema, Tela V Swimbo. You're at the Bawa de Ku, don't you, well? But I love you, Melo, me and of Yomu Tinsare near Beniaga Meso Sashunene. Umbama out at window candale was Saline and Dali Tita Jiva. Yomu Tinsanele. Eddie Yomu Tinsare, Deniaga Zabi Bure, the Bord Golumi Onji. Bure the Boga Shure, a Baymas, Kanago Nenele and Dali Shop, you short have a lure, they be dumb and turn it, no? Yomu denjala be so in a Yomu denjali out at when no candale good. Shall in at race of you, Adali Bujiba? Chomu the body are doing it. Did Jomu the body are go let the Golumi on set be sure? Yomu and Jomu got the Golu and Nambia, Tinisha Pila be so in born it at the Bawa de Cook Bolame. Born it at the Bawa de Cooka, Mabolo, they be Amya, Matemajabu Pini, Lira go be unsailing. Lemu Dejani de Chingama, Lenuli de Jungle, Dubo de Mi, Lenuli de Jungle, Legli de Pago, Dubo de Lenuli de Jungle, and the Ali Majiba. Bomu the Bo, Tinisha Twinay. Bure the Bo, Jore the Bo, Bore the Boga, Lahu, Butawi, Dat Dongu. Mare the Bo, Jane the Bo, Lire the Bo, Donguga, Guru, Butawi, Dat Dongu, Bonley Dot, Butawi, Dat Banaku Piedwale, Choku. Taugan at the Bo, Dugan at the Boga, Wayo Dat, Naku. Born later, the body of Nakushile, Shiku. Not Nakuga, Levi, Bure the Bo, Ere the Bo, Disorder. Luckily, Nakuga Tadaji, Bumu Tinsha Nibare, no? Bumu Tinsha, then Yagazabi, Bure the Bogo to Golumi onji, Lure. Willie Nadiwali Masaji, Inilime. Emu Tinsha, then Yagazabi, Ere the Bogo to Golumi onji, Bure the Bo, Ere the Boga. ဒီဆိုတဲ့ပုံလိုက်တော့သဘောတရားအလုံးဘယ်နှခုဖြစ်သွားလဲ၁၀ခုအဲ့ဒီ၁၀ခုကိုဂျိဗံမြတ်စွာကြီးဆုံးကောင်းဆုံးထက်ခါထက်ခါရှိပါတယ်ဒုနာလေးတကလုံးပြန့်သွားရင်မာရာပြောင်းရှုဒုနာကြီးပဲဂျိဗံမြတ်စွာအကြာကြီးမရှုဘူးနော်တကလုံးပြန့်သွားတာမြင်ရင်တော်ပြီဒုနာတကလုံးပြန့်ရင်မာရာဆက်ရှုမာရာတကလုံးပြန့်ရင်ဂျန္တာဆက်ရှုဂျန္တာတကလုံးပြန့်ရင်လေးတာဆက်ရှုစသဖြင့်အဲ့ဒီပုံစံစနစ ခန္ဓာကိုယ်တစ်ခုလုံးကိုကြိုးနဲ့စီးထားသလိုဖွဲ့စည်းနေတဲ့သဘာဝတစ်ခုပေါ်လာလိမ့်မယ်။တစ်ထိုင်လောက်နှစ်ထိုင်လောက်တော့ကြိုးစားကြည့်ပါ။အကယ်၍ဒီဖွဲ့စည်းမှုသဘောကိုညာထဲမှာမတင်ဖြစ်နေခဲ့ရင်တော့နောက်အထိုင်ဒီမှာတွန်းနာနဲ့မာရနှစ်ခုကိုပဲဥစားပေးရှုပါ။တွန်းနာသဘောမာရသဘောဒီနှစ်ခုကိုကြည်ပါများစွာတက်ခါရှုလိုက်မယ်ဆိုရင်ဒီကုလုံးဖွဲ့စည်းထားတဲ့သဘောကြိုးနဲ့စီးထားသလိုတင့်ကြန်လာတဲ့သဘောတွေ့လိမ့်မယ်။ဝယ်စည်းတဲ့သဘောကိုညံထဲမှာထင်လာပြီဆိုလို့ရှိရင်သွားအရင်မှာတည်ရည်ယူနေတယ်။အဲဒီလိုတည်ရည်ယူစည်းမှုထင်ရှားတဲ့ဒီနေရာကစပြီးဒီကုလုံးမှာစဉ်းစင်နေတဲ့သဘောဝတွေကိုမြင်အောင်ကြည့်တော့။ဘာရင်စဉ်းစင်နေတယ်လို့မေးတော့32ခုတတကိုရှုထမ်းပြီးတဲ့ပုဂ္ဂိုလ်အဖို့ကတော့လွယ်ကူသွားပြီ။မြေရင်၌တရွေအစေခြင်းငယ်စသည်ဖြင့်ပေါ့လေ။သွေးတို့၊သလိတို့၊သီးကြီးတို့နော်။စသည်ဖြင့်ယောစီနေတဲ့အုပ်စုတွေစနစ်ခုရှိပါတယ်။အဲ့ဒီအထင်မှာပုံပြီးယောစီမှုထင်ရှားတာကတော့သွေးဖြစ်ပါတယ်။သွေးကဒီကုလုံးအပေါ်အောက်လဲပတ်နေတာဖြစ်တော့အထက်ကလည်းစီးတယ်အောက်လည်းစီးတယ်။32ခုတတကိုမရှိရသေးတဲ့ပုဂ္ဂိုလ်ဖြစ်ခင်ပဲဆိုရင်တော့သွားရင်တို့လို့ရှားရင်တို့လို့ယောစီမှုထင်ရှားနေတဲ့တဏှာကစပြီးယောစီတဲ့သဘောကိုဒီကုလုံးမြင်အောင်ဆက်ရှုပါ။ယောစီတဲ့သဘောဖွဲ့စည်းတဲ့သဘောကအဘောဓာဖြစ်ပါတယ်အ အကယ်၍အဲ့ဒီလိုမှမတင်ရှားတဲ့ဟိုဓကမတန်းကစအပ်ထုတ်တဲ့ပုံကိုဖြစ်ရင်တော့ယူစည်းတဲ့ကတချို့နည်းနည်းရှုရတာခက်နေတတ်တယ်ခက်နေရင်တော့လွယ်တဲ့ဓာတ်ကလေးတစ်ခုနဲ့တွဲပြီးတော့ရှုကြည့်ပါဥပမာပူရာလေးနဲ့တွဲပြီးယူစည်းတာကိုရှုကြည့်အေးရာလေးနဲ့တွဲပြီးတော့ယူစည်းတာကိုရှုကြည့်တွန်းနာလေးနဲ့တွဲပြီးယူစည်းတာကိုရှုကြည့်အဲ့ဒီလိုရှုလိုက်မယ်ဆိုလို့ရှိရင်ယူစည်းတဲ့သဘောကတွန်းနာလေးကဒီကလုံးကိုပြန့်သွားတဲ့အခါမှာယူစည်းတာလေးပါဒီကလုံးပြန့်သွားတာတွေ့နိုင်ပါတယ်ပေါင်းလိုက်တော့သဘောတရားဘယ်နှခုဖြစ်သွားလဲဆိုတော့ဆယ့်နှစ်ခုနော်တွန်းတဲ့သဘောမာတဲ့သဘောကြမ်းတဲ့သဘောလေးတဲ့သဘောထောက်တဲ့သဘောပြော့တဲ့သဘောချောတဲ့သဘောပော့တဲ့သဘောပူတဲ့သဘောအေးတဲ့သဘောဖွဲ့စည်းတဲ့သဘောယူစည်းတဲ့သဘောပေါင်းလိုက်တော့သဘောတရားဘယ်နှခုလဲဆယ့်နှစ်ခုဒီဆယ့်နှစ်ခုကိုတစ်ခုပြီးတစ်ခုကျင်းပါများစွာခြေဆုံးကောင်းဆုံးထပ်ခါထပ်ခါရှုပါရှုလိုက်လို့အောင်မြင်ပြီဆိုလို့ရှိရင်တော့အောင်မြင်တယ်ဆိုတာကဒီစက်တဲ့ခုကိုပြည့်ရင်တစ်ခေါက်လို့ခေါ်ပါတယ်။တမင်းနဲ့အတွင်းမှာနှစ်ခေါက်သုံးခေါက်လောက်ရပြီဆိုလို့ရှိရင်တော့မြတ်စွာဘုရားဟောတော်မူတဲ့ဒေသနာစဉ်အတိုင်းပြန်ပြောင်းသွားတယ်။ဘုရားရှင်ဟောတော်မူတာကပထဝီဓာတ်၊အာဘောဓာတ်၊ဒီဇောဓာတ်၊ဝါယောဓာတ်ဆိုပြီးဒီလိုအစဉ်တိုင်းဟောထားတယ်။အဲဒီအစဉ်အတိုင်းပြန်ပြီးရှိပါတယ်။ပထဝီဓာတ်ကမာကျန်းလေးပျော်ချောဖို့ယူနောက်အာဘောဓာတ်ကယူစီဖွဲ့စည်းဒေဇောဓာတ်ကပူအင်းဝါယောဓာတ်ကထောက်တွန်းအစဉ်တိုင်းပြောရင်မာကျန်းလေးပြောချောဖို့ယူစီဖွဲ့စည်းပူအေးထောက်တွန်းဆိုပြီးသဘောတရားဘယ်နှခုလဲစနှစ်ခုအဲ့ဒီအစဉ်တိုင်းရှိပါတယ်ဒီလိုဆိုရင်ငကိုရဲကအဲ့ဒီအစဉ်တိုင်းရှိပါလားလို့မေးစီရတော့ရှိတယ်ရတယ်ရှုလို့ရရင်အဲ့ဒီအစဉ်တိုင်းသာစရှုပိုကောင်းတယ်နော်မရခဲ့ဘူးဆိုရင်တော့မလုပ်ရလဲကလေးလေးတယောက်ကျောင်းရောက်တဲ့ဆက်ဖြစ်နေခဲ့ရင်ဒီကလေးကဝါလုံးထဲမှာရှိနေတော့သူ့ကိုဝါလုံးလေးကနေစပြီးအရင်သင်ပေးရတယ်ဝါလုံးထဲကျင်ညက်သွားပြီဆိုလို့ချင်းဒီကလေးကိုကာကြီးကာကွယ်ရနေတဖန်စပြီးပြန်ပြီးတော့သင်ပေးရတာပဲအဲ့ဒီပုံစံစနစ်လိုပဲလွယ်ရာကနေခက်ရာကိုသွားရတာပေါ့တွန်းကန်နေတဲ့သဘောလေးကယောဂီအများစုမှလွယ်ကူတဲ့သဘောလေးရှိတယ်ရှုလို့သဘောလေးပေါက်လွယ်တယ်တခြားတခြားဓာတ်တွေပေါ်ရင်အတွက်တခြားတခြားဓာတ်တွေညာထဲမှာထင်ရှားလာရင်အတွက်အာကြီးသောမြေယာဥပ္ပါနိတရားပစ္စယဓာတ်တွေဖြင့်ကျေစုပြုပေးနိုင်တဲ့စွမ်းအားတွေလည်းထိုတွန်းခံတဲ့သဘောမှာရှိနေတယ်။ဒါကြောင့်ဒီတွန်းခံတဲ့သဘောလေးကိုမြန်သောအဖြစ်ဓာတ်သဘာဝတွေကိုခက်မြတ်မြန်သဘောပေါက်နိုင်ရင်အတွက်ရည်ရွယ်ပြီးတော့ယောဂီအများစုကိုသင်ပေးခြင်းသာဖြစ်ပါတယ်။အငယ်ဖြင့်ယောဂီကသမာဓိတွေကလည်းသိအားကောင်းလို့အနိကစိမ့်မှုထားတဲ့ပါရမီအရှင်ဝါတွေကလည်းသိအားကောင်းပြီဆိုလို့ရှိရင်တော့မာကျန်လေးပြောချောပေါ်ယောစီဘာစီပူအေးထောက်တွန်းဆိုတဲ့ဒီအစဉ်တိုင်းမစရှုလို့အောင်မြင်ရင်ပိုကောင်းပါတယ်အဲ့ဒီတိုင်းသာရှုပြီးတော့တဲ့နော်ကဲဖျားဟောဒေသနာစဉ်အတိုင်းမာကျန်လေးပြောချောပေါ်ယောစီဘာစီပူအေးထောက်တွန်းဆိုတဲ့ဒီသဘာဝတွေကိုရှုလို့အောင်မြင်ပြီဆိုလို့ရှိရင်ဆယ့်နှစ်ခုပြည့်ရင်တစ်ခေါက်တမင်းနေ့အတွင်းမှာနှစ်ခေါက်သုံးခေါက်လောက်ခြေဆုံးကောင်းဆုံးရှုနိုင်ပြီဆိုရင်ထိုပုဂ္ဂိုလ်ကမလုပ်ရမလဲမိမိထိုင်နေတာကိုအပေါ်ကစီးကြည့်တဲ့ပုံစံဖြင့်ဒီကလုံးကိုငုံပြီးတော့မာကျန်လေးပြောချောပေါ်ယုတိဝစီပွေးတော်တော်ဆိုတဲ့ဒီတဘာဝတွေကိုကြည့်ပါအဲဒီလိုအပေါ်ကနေစီးပြီးငုံကြည့်လိုက်တဲ့အပိုင်းမှာခြေတော့ကြည့်လိုက်လက်ကြည့်လိုက်ခေါင်းကြည့်လိုက်ကိုယ်ကြည့်လိုက်ဟိုရွှေ့ဒီရွှေ့မရွှေ့နဲ့ဓာတ်ကိုယ်သာအာယုံယူပြီးတော့ကိုယ်ကိုအာယုံမယူနဲ့ကိုယ်ကိုအာယုံမယူပဲဓာတ်ကိုယ်ပဲအာယုံယူပြီးအဲဒီလိုရှုလိုက်ခဲ့မယ်ဆိုလို့ရှိရင်တပြင်းပြင်းညာကထက်လာခဲ့တော့မာကျလီပြောချောပေါ်ယောစီဘစီပွေးထောက်တွန်းဆိုတဲ့ဒီဓာတ်ဘဝရခင်ညာထဲမှာမြိုင်းတူလိုလိုထင်ရှားလာမယ်အဲ့ဒီလိုမြိုင်းတူလိုလိုထင်ရှားလာတဲ့အခါမာကျလီပြောချောပေါ်ကိုကြည့်ပြီးတော့ပထဝီဓာတ်ယောစီဘစီကိုညာနဲ့မြင်အောင်ကြည့်ပြီးတော့အာဘောဓာတ်ပူအေးသဘောတရားနှစ်ခုကိုညာနဲ့မြင်အောင်ကြည့်ပြီးဒီဇောဓာတ်ထောက်ကန်တွန်းကန်သဘောတရားနှစ်ခုကိုညာနဲ့မြင်အောင်ကြည့်ပြီးတော့ဝါယောဓာတ်လို့ဒီလိုရှုရတယ်ပထဝီဓာတ်အာဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်ပထဝီဓာတ်အာဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်အဲ့ဒီလိုရှုပါတယ်အဲ့ဒီလိုကျင်ပါများစွာတက္ကတက္ခရှုပြရပါတယ်အဲ့ဒီလိုရှုတဲ့အပိုင်းမှာဓာတ်တဘာဝတည်းကိုမမြင်ဘဲနဲ့တော့ပထဝီဓာတ်အာဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်ဒီလိုမရှုပါနဲ့သုကမထံတက်တက်ကတော့အကျိုးကျေးဇူးသိမများလှပါဘူးနော်ဓာတ်ဘာဝတွေကိုညာထဲမှာမြင်မှမာကျန်လေးပြောချောဘောကိုမြင်မှပထဝီဓာတ်လို့ရှုပါယောစီဘောစီကိုညာထဲမှာမြင်နေမှအဘောဓာတ်လို့ရှုပါပူအေးသဘောတရားတွေကိုညာထဲမှာမြင်နေမှတိဇောဓာတ်လို့ရှုပါထောက်ကန်တွန်းကန်သဘာဝတွေကိုညာထဲမှာထင်ရှားစွာမြင်နေပါမှဝါယောဓာတ်လို့ရှုပါအဲ့ဒီလိုရှုလိုက်တဲ့သဘာဝကိုကြီးရော်မူပြီးတော့မြတ်စွာဘုရားက မဟာသရိပရဏသုတ်ဓမ္မတိတဂမတံရှုခေကိုဘယ်လိုဟောတယ်လဲဘုနာဇပရံဘိခဝေဘိက္ခုယထာတိတယထာပဏိဟိတံဓာတုသောပိစ္ဆဝခတိဘုနာဇပရံဘိခဝေဘိက္ခုဣမမိဝကံယံယထာတိတယထာပဏိဟိတံဓာတုသောပိစ္ဆဝခတိအဋ္ဌိဣမသမိန်ကာယေပထဝီဓာတုအဘောဓာတုတိဇောဓာတုဝါယောဓာတုတိဘိက္ခုခြေတယံတို့ဘုနာဇပရံတော်တို့မြို့တော်ကဘိက္ခုယောဂဝဆရာယဟန်တော်သည်ယထာတိတံတိမြတိုင်းသောယထာပဏိဟိတံထာမြတိုင်းသောဣမမေဝကာယံဤရူပကာယကြီးကိုပင်လျက်ဣမသမိန်ကာယံဤရူပကာယ၌ပထဝီဓာတုပထဝီဓာတိအဋ္ဌိရှိဤအဘောဓာတုအဘောဓာတိအဋ္ဌိရှိဤတေဇောဓာတုတေဇောဓာတိအဋ္ဌိရှိဝါယောဓာတုဝါယောဓာတိအဋ္ဌိရှိဤဣတိဤသို့လျင်ဓာတုသောဓာတ်သဘောအဖြစ်ပိစ္ဆဝခတိအတိအတိတလုံးစီတလုံးစီဆင်ခြင်းသုံးသာရှုပွား၍နေပေ၏ဒီလိုဘုရားကဟောတယ်ပထဝီဓာတ်အဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်ပထဝီဓာတ်အဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်ဒီလိုကျင်းဖန်များစွာထက်ခါထက်ခါရှုပေးပါရှုလိုက်တဲ့အချိန်အခါမှာဘာဖြစ်လာမလဲဆိုတော့သမာဓိကဓလိပအာယုံအပေါ်နဲ့ညီဝဇာကပ်ပြီးတော့တည်သွားပါလိမ့်မယ်ဓာတိလေးပါအာယုံပေါ်၌ဘာဝနာစိတ်ကညီဝဇာကပ်ပြီးတည်လာပြီဆိုရင်တော့တဏှာဤနှစ်နာဤစသည်ဖြင့်ညီဝဇာကပ်ပြီးဒီနေအောင်ဆက်လက်ပြီးတမာတိကိုထူထောင်ပေးပါထူထောင်လိုက်ပြီဆိုလို့ချင်းဘာတွေ့မလဲစိတ်ဓာတ်ဒီကညီဝလာပြီဆိုလို့ရှိရင်တော့ခန္ဓာကိုယ်မှာမိခိုးရောင်ကဲ့သို့အဖြူရောင်ဖြူညင့်ညင့်အယောင်အတုံးအခဲကြီးသွားတွေ့တာပါတယ်သို့တော့တချို့တချို့ပုဂ္ဂိုလ်များမှပေါ့လေထိုင်နေတဲ့နေတဏှာကြီးဌာနကြီးလောက်တော့ငြိမ့်နေငြိမ့်ငြိမ့်ညင့်တော့ဒီလိုအဖြူတော့မတွေ့တတ်ဘူးသို့တော့နှစ်ရက်သုံးရက်လောက်ဇက်တိုက်ငြိမ့်ပါလျက်နဲ့မတွေ့ခဲ့ဘူးဆိုလို့ရှိရင်တော့အထက်ကရာကနီးစနစ်တခုပြောင်းပြီးရှုဖို့တော့သင်ပေးထားတယ်နော်အဲ့တော့ဒီလိုနည်းစနစ်တစ်ခုကိုပြောင်းပြီးရှုဖို့သင်ပေးတဲ့အပိုင်းလေးမှာအဓိကစီကံသတ်မှတ်ချက်ကလေးတွေမဟာဒီကဆရာတော်က17ချက်လောက်သတ်မှတ်ပေးထားပါတယ်အဲ့ဒီ17ချက်ထဲမှာအရေးကြီးဆုံးအချက်တစ်ခုကတော့ဝိခေပပฏิဘာဟနတော်စိတ်ဓာတ်ကဓာတ်ကြီးလေးပါအာယုံရဲ့ပြင်ဘက်သို့ပြန့်လွင့်သွားမှုကိုတားမြစ်ပေးရမယ်ဒါကအသိအရေးကြီးပါတယ်ဓာတ်ကြီးလေးပါဓကမတန်းကိုရှုနေတဲ့ပုဂ္ဂိုလ်ကဓာတ်ကြီးလေးပါကိုယ်သာရှုဖို့လိုတယ်ဓာတ်ကြီးလေးပါးရဲ့ပြင်ဘက်အာယုံအမျိုးမျိုးကိုလိုက်ပြီးရှုနေရင်ပြင်ဘက်အာယုံနေဘက်သို့စိတ်ကပြန့်လွင့်နေတဲ့အတွက်ဓာတ်ကြီးလေးပါးကိုရှုတာဟုတ်သေးသလားမဟုတ်တော့ဘူးဓကမတံဟုတ်သေးသလားမဟုတ်တော့ဘူးနော်ဓာတ်ကြီးလေးပါးရဲ့ပြင်ဘက်အာယုံတွေကိုလုံးလုံးမရှုပါဘူးလို့ဘုန်းကြီးပြောနေတာမဟုတ်ဘူးနော်ရှုတဲ့ရှုတတ်တဲ့အချိန်ခံကြရင်တော့ရှုရမှာဖြစ်ပါတယ်ကုက္ကဓာတ်လေးပါးဖြင့်ပြည်တယ်ပြီးတော့တမာတိကိုထူထောင်နေခဲ့ဖြစ်တဲ့အတွက်ဒီလိုတမာတိထူထောင်နေတဲ့အပိုင်းမှာဓာတ်ကြီးလေးပါးရဲ့ပြင်ပသို့စိတ်ဓာတ်ပြန့်လွင့်သွားမှုကိုတားမြစ်ပေးရမယ်။ဓာတ်ကြီးလေးပါးရဲ့ပြင်ပမှာရှိနေတဲ့အာယုံအမျိုးမျိုးတွေကိုလိုက်ပြီးရှုပွားသုံးသပ်ခြင်းကိုမလုပ်ပါနဲ့။ဒါကသိအရေးကြီးတယ်နော်။အဲဒီတော့ဒီဓာတ်လေးပါးကိုပဲစနစ်တကျရှုလို့ဓာတ်လေးပါးအာယုံ၌စိတ်ကညင်ဝတ်စွာကပ်ပြီးတည်နေပါလျက်တမာတိအဆင့်ကစံချိန်မမှီဖြစ်နေခဲ့ရင်တော့အဲဒီမှာအထက်ကရာဆရာတော်ကသဘာဝလက္ခဏာတဘာဝလက္ခဏာကိုသာဥစ္စာပြပြီးရှုပါဆိုပြီးဒီလိုညွှန်ကြားထားတယ်။တဘာဝလက္ခဏာဆိုတာကပထဝီဓာတ်မှာမားတဲ့သဘောဒါအဓိကအရေးကြီးဆုံးပဲ။အာဘောဓာတ်မှာယိုစီးတဲ့သဘောတေဇောဓာတ်မှာပူတဲ့သဘောဝါယောဓာတ်မှာထောက်ခံတဲ့သဘောပဲ။အဲဒီမားတဲ့သဘောယိုစီးတဲ့သဘောပူတဲ့သဘောထောက်ခံတဲ့သဘောမာယိုပူထောက်ပေါ့နော်။အဲဒီလေးခုကိုစုစိုက်ပြီးတော့ပထဝီဓာတ်မာရာကိုသုတုဆိုင်ဆိုင်ကြည့်ပြီးတော့ပထဝီဓာတ်ယောစီဓာတ်ကိုသုတုဆိုင်ဆိုင်ကြည့်ပြီးတော့အဘောဓာတ်ပူရာကိုသုတုဆိုင်ဆိုင်ကြည့်ပြီးတော့တေဇောဓာတ်ထောက်ကဏာကိုသုတုဆိုင်ဆိုင်ကြည့်ပြီးတော့ဝါယောဓာတ်ဒီလို၄ချက်ပြောင်းရှုကြည့်ပါပထဝီဓာတ်အဘောဓာတ်တေဇောဓာတ်ဝါယောဓာတ်အဲ့ဒီလိုကျင့်ဖန်များစွာတက်ခါတက်ခါရှုလိုက်ရင်တော့ခုနကသမာဓိကစံချိန်မှီလာပြီဆိုရင်တော့မိကိုရောင်းလို့အဖြူရောင်းအတုံးခဲနှင်းငွေတွေလို့အဖြူရောင်းအတုံးခဲညစ်ထက်ထက်သွားတွေ့တာပါတယ်တွေ့လိုက်လို့ရှိရင်လေတွေ့ဆံမှာတော့ဒီအဖြူရောင်ကမခိုင်ခန့်တတ်တဲ့သဘောရှိခြင်းကြောင့်မိမိကဒီအဖြူရောင်ကိုအာယုံမြူသေးပဲမူလရှုမြတ်ဖြစ်တဲ့ဓာတ်သဘောကိုသာဆက်လက်အာယုံယူပြီးတော့သမာဓိကိုဆက်လက်ထူထောင်ပါထူထောင်လိုက်လို့ရှိရင်ဒီအဖြူရောင်အတွင်းခဲဟာလေ ဓာတိလေးပါတို့ရဲ့အစုအပုံပဲဆိုတာများသောအဖြစ်တော့သဘောပေါက်တာပါတယ်အကယ်၍သဘောမပေါက်ဖြစ်နေခဲ့မယ်ဒီအဖြူရောင်ကလည်းတဏှာကြီးလောက်အထိဇက်တိုက်ထိုင်တိုင်းထိုင်တိုင်းခိုင်းနေပြီဆိုရင်တော့မလုပ်မလဲရှုနေကြအတိုင်းဒီကုလုံးကိုခြုံငုံပြီးမာရာရှုတဲ့အဖြူရောင်မှာမာရာရှုတဲ့ဒီကုလုံးကိုခြုံငုံပြီးမာရာရှုတဲ့အဖြူရောင်မှာမာရာရှုလိုက်ထက်ခတ်တက်ခပြောင်းကြည့်ပါပြောင်းလိုက်တဲ့အချိန်ကမှဒီအဖြစ်အမှားမာရာကိုသဘောပေါက်ပြီဆိုရင်မာရာကျန်းနာနှစ်ခုနှစ်ခုသဘောပေါက်ရင်သုံးခုသဘောပေါက်လေးခုစသည်ဖြင့်တစ်ခုပြီးတစ်ခုတိုးပြီးရှုကြည့်ဒီလိုလုံးမှာမာကျန်းလေးပြချုပ်ပေါ်ယူစည်းပွဲစီပွေထောင်တုံးဆိုတဲ့သဘာဝစနစ်ခုကိုရှုသလိုဒီအဖြစ်အတုခဲမှလည်းမာကျန်းလေးပြချုပ်ပေါ်ယူစည်းပွဲစီပွေထောင်တုံးဆိုတဲ့ဒီသဘာဝတွေကိုဆက်လက်ပြီးရှုပါရှုလိုက်တဲ့အပိုင်းမှာအဖြူရောင်မှာဒီမာကျန်းလေးပြောချောပေါ့ယောစီပဲစီပွေတော်တော့ဆိုတဲ့သဘောတရား12ခုကိုညာနဲ့မှတင်းရှားရှားတွေ့ပြီဆိုရင်အဲ့မှာ၄ချက်ပြန်ပြီးပြောမှာမာကျန်းလေးပြောချောပေါ့ကိုကြည့်ပြီးပထဝီဓာတ်ယောစီပဲစီကိုကြည့်ပြီးတော့အဘောဓာတ်ပူရဲကိုကြည့်ပြီးဒေဇောဓာတ်ထောင်းတွန်းကြည့်ပြီးတော့ဝါယောဓာတ်၄ချက်ပဲရှုပြီးတော့အဲ့ဒီလို၄ချက်ရှုလို့တမာတိကိုဆက်လက်ထူထောင်ခဲ့လို့ရှိရင်ဝါခွန်းဇိုင်ကဲ့သို့ဆွတ်ဆွတ်ဖြူနေတဲ့အဖြူအတုံးခဲကြီးတွေ့လိမ့်မယ်အဲ့ဒီအဖြူတုံးကကြီးမှလည်းပုံစံတူပဲမာကျန်းလေးပြောချောပေါ့ယောစီပစီပွေထောင်တုံးကိုမြင်အောင်ရှုမြင်ပြီးသလိုချင်း၄ချက်ပြောပထဝီဓာတ်အာဘောဓာတ်ဒိသောဓာတ်ဝါယောဓာတ်ဒီလိုရှုပါအဲ့ဒီလိုရှုလိုက်ခဲ့မယ်သလိုချင်းသမာဓိကထက်မြက်ဆုရှလာပြီးသလိုချင်းတော့ဒီကုလုံးအကြီးအတုံးအခဲကြီးအနည်းနဲ့အတုံးနဲ့အခဲလည်းကြီးတွေ့လိမ့်မယ်တဲ့နော်အဲ့ဒီသဘာဝလေးကတော့မြန်သောအဖြစ်လုပ်ငန်းခွင်ကိုစနေနေ့ကျအထုတ်နေတဲ့ပုဂ္ဂိုလ်တွေမှာအစည်းအဝေးတကြမြန်တော့အဖြစ်တော့ပေါ်လာတတ်ပါတယ်အဲဒီလိုပေါ်လာတဲ့အပိုင်းမှာဘုန်းကြီးနည်းနည်းလေးတော့သဘာဝတစ်ခုကိုတော့နည်းနည်းပြောချင်ပါတယ်အခုလိုမော်တော်ကားမောင်းနေကြပုဂ္ဂိုလ်တွေမော်တော်ကားရှေ့ကအမှန်ကိုနည်းနည်းအကဲခတ်ကြည့်ပါနည်းနည်းဝင်နေပြီဆိုလို့ရှိရင်တော့မြေကိုရောင်လုံးလုံးဖြူရောညစ်ထက်တာကလေးတွေမတွေ့တတ်ဘူးလားတွေ့တာပါလေဒါပေမဲ့ဒီနှင်းငွေတွေရင်ငွေတွေစင်သွားပြီဆိုလို့ရှိရင်ကြည်နေတဲ့အကြည်ပြင်မတွေ့နိုင်ဘူးလားတွေ့နိုင်တယ်ဒီပုံစံအတိုင်းပဲယောဂီကညာကတိတ်ပြီးမထက်မြက်မဆုရသေးတော့ဒီအကြည်ပြင်ကိုညာကမဆိုင်ခြင်းမှာမိကိုရောင်လိုညစ်ထက်ထက်သွားတွေ့ခြင်းအဖြူရောင်ကိုသွားတွေ့ခြင်းသာဖြစ်တယ်တကယ်တော့အကြည်တတ်ပဲနော်ကြည်နေတဲ့ဒီမှန်ကိုခလန်းလန်းကနေပြီးတော့လှမ်းကြည့်လိုက်မိမိမျက်လုံးကတိတ်အာမကောင်းမှုဆိုလို့ရှိရင်လည်းခပ်ဖြူဖြူသဘောလေးတစ်ခါတည်းမတွေ့တတ်ဘူးလားတွေ့နေတတ်တယ်အဲ့ဒီပုံစံလိုပဲညာကသိမထက်မြက်သေးတဲ့အတွက်ဒီအကြည်တတ်တွေကိုမဆိုင်သေးခြင်းမှဒီဖြူရော်ရော်လေးတွေကိုသူကတွေးရှိခြင်းသာဖြစ်ပါတယ်ဒီတော့အဲ့ဒီလိုရှုလိုက်တဲ့အပိုင်းမှာကြည်ပြီဆိုတော့ကဘာရင်ကြည်တာလဲလို့မြင်စရာရှိတယ်မြတ်စွာဘုရားကအကြည်တတ်အကြည်ယုတ်ပတာအကြည်ယုတ်တွေကိုပတာတယုတ်အနေနဲ့ဟောထားပါတယ်ပတာတယုတ်ဘယ်နှခုရှိတယ်လဲဆိုတော့၅ခုရှိတယ်စကုပတာတမျက်စိအကြည်သောတာပတာတနာအကြည်ဂာဏပတာဒနှာခေါင်းအကြည်ဇင်ဝပတာဒလျှာအကြည်ကာယပတာဒကိုယ်အကြည်တဲ့ပေါင်းလိုက်တော့အကြည်ယုတ်ဘယ်နှခုရှိလဲ၅ခုအဲ့ဒီအကြည်ယုတ်၅ခုမှာမျက်စိအကြည်ကတော့မျက်စိမှာပဲရှိတယ်နာအကြည်ကနားမှာပဲရှိတယ်နှာခေါင်းအကြည်ကလည်းနှာခေါင်းအတွင်းမှာပဲရှိတယ်ရှားအကြည်ကလည်းရှားမှာပဲရှိတယ်ကိုယ်အကြည်ကတော့ဒီကုလုံးအနှံပြားရှိမျက်လုံးမှလည်းရှိတယ်နားမှလည်းရှိတယ်နှာခေါင်းမှလည်းရှိတယ်ရှားမှလည်းရှိတယ်ကိုယ်မှလည်းရှိတယ်မျက်လုံးကိုလက်ကလေးနဲ့သွားပြီးတို့ထိကြည့်ပါထိတာကိုမသိနိုင်ဘူးလားသိနိုင်တယ်ထိတာသိတဲ့စိတ်မှီဖြစ်တဲ့အကြည်ကကာယအကြည်ဖြစ်ပါတယ်အယောင်သိတဲ့စိတ်မှီဖြစ်တဲ့အကြည်ကစက္ခုအကြည်ဖြစ်တယ်အလားတူပဲနားမှလည်းထိတာသိတဲ့စိတ်မှီဖြစ်တဲ့အကြည်ကသောတာအကြည်အတန်သိတဲ့စိတ်မှီဖြစ်တဲ့အကြည်ကသောတာအကြည်ဖြစ်တယ်နော်ထိတာသိတဲ့စိတ်မှီဖြစ်တဲ့အကြည်ကကာယအကြည်အတန်သိတဲ့စိတ်မှီဖြစ်တဲ့အကြည်ကသောတာအကြည်နှာခေါင်းရှားကိုယ်နှလုံး၆ဌာနလုံးမှာပုံစံတူပါပဲနော်ဒါကြောင့်မျက်စိနားနာလျှာကိုယ်နှလုံးဘယ်နေရာကိုမဆိုသွားတွေ့ထိကြည့်မယ်ဆိုရင်တွေ့ထိလို့သိနိုင်တဲ့အတွက်မျက်စိနားနာလျှာကိုယ်နှလုံး၆ဌာနလုံးမှာကာယအကြည်တက်တွေကရှိတယ်ခန္ဓာကိုယ်မှာဗေညာကိုယ်မှာဆိုသွားထိကြည့်ထိတာကိုသိနိုင်တဲ့နေရာတိုင်းမှာကာယအကြည်ဓာတ်ရှိတယ်။အဲ့ဒီအကြည်ဓာတ်တွေကဘယ်လိုကြည်လဲလို့မေးတော့ဝိသုဒ္ဓိမေအထကရာမှာအာဒါသတလံဝိယဝိပဒနာတ္တာဆိုပြီးတော့ဒီလိုအထကရာဆရာတော်ကရှင်းလင်းတင်ပြထားပါတယ်။ခြေမုံမှန်အပြင်လိုကြည်လင်နေတဲ့အတွက်ကြောင့်ဒီယုတ်တွေကိုဘုရားရှင်ကပတာရယုတ်အဖြစ်နဲ့ဟောထားဟောကြားထားတော်မူခြင်းဖြစ်တယ်ဆိုပြီးရှင်းလင်းထားတယ်။ ကျင်းမုံမှန်အပြင်းလို့ကြီးလင်းနေတဲ့သဘောဝရှိတဲ့ရုပ်တွေဖြစ်တယ်။ဒီတော့ဒီကျင်းမုံမှန်အပြင်းလို့ကြီးနေတဲ့ဒီရုပ်တရားတွေကိုအကြည်ဓာတ်အတုံးခဲကြီးကိုတွေ့ပြီဆိုရင်ယောဂီကဘာလုပ်ရမလဲ။ဒီအကြည်ပြင်းအတုံးခဲကြီးမှလည်းမာကျန်လေးပြောချောပေါ့ယောစီဖွယ်စီပွေးထော်တွန်ဆိုတဲ့သဘောဝ12မျိုးကိုမြင်အောင်ဆက်ပြီးရှုရပါတယ်။ရှုလိုက်လို့အောင်မြင်မှုရပြီဆိုလို့ရှိရင်လေးချက်ပြန်ပြောင်းကြည့်ဒီအကြည်တော့မတရှိတဲ့မာကျန်လေးပြောချောပုဂ္ဂိုလ်ကြည့်ပြီးပထဝီဓာတ်ယောစီဖွယ်စီကိုကြည့်ပြီးတော့အဘောဓာတ်ပူအေးကြည့်ပြီးဒေဇောဓာတ်ထောက်တွန်းကြည့်ပြီးဝါယောဓာတ်လေးချက်ရှုရတယ်။ပထဝီဓာတ်အဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်ပထဝီဓာတ်အဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်အဲ့ဒီလိုမနည်းမမြန်ရှုရတယ်။ရှုလိုက်တဲ့အချိန်ခါမှာအတိတ်ကသိပုထားတဲ့ပါရမီအရှင်ဝါရီကအာကောင်းတဲ့သူတော်ကောင်းဖြစ်ခဲ့မယ်ဆိုရင်တော့ကလပ်အမှုန်လေးတွေလောလောလေးနဲ့တွေ့ပါတယ်။တထိုင်တိုင်းလောက်ရှုကြည့်လို့မှဒီကလအမှုံမတွေ့ဘူးအကြီးအတုံးအခဲခါလည်းသိကြီးလင်တောက်ပါနေပြီဆိုရင်ပေါ့ကြီးလင်တောက်ပါတယ်ဆိုတာကတော့ဒီလိုပါနမတိကစုရှာရင်အကြီးမရှိတဲ့ဓာလိဘအာယုန်နဲ့ဘာဝနာစိတ်ကညင်ဝတ်စွာကပ်ပြီးကြီးနေလို့ဓာလိဘအာယုန်ပေါ်၌တည်ရှိနေတဲ့ဒီသမာတိကထင်းမြန်စုရှာလာတဲ့အခါဒီသမာတိဆိုတဲ့ဘာဝနာစိတ်ကလင်းအောင်ကြီးတွေကိုဖြစ်စင်းနေတဲ့စွန့်အင်ရှိခြင်းကြောင့်ဒီလင်းအောင်ကြီးတွေသည်ဒီအကြီးပြင်ကိုထိုးဖောက်ပြီးတော့တဖြတ်ဖြတ်နဲ့ထွက်ပေါ်လာခြင်းဖြစ်ပါတယ်နော်ဒီတော့ဒီလင်းအောင်ကြီးဆိုတာဘာတွေဆိုတာကိုဟိုတလောကလည်းဘုန်းကြီးရှင်းပြထားပါတယ်နော်စေတသယုတ်ကလမှာပါတဲ့ဝဏ္ဏတယူပါယုံထိုကလတ်ဒီမှာပါတဲ့ဒေသတကြောင့်ဆင်ကဲဖြစ်ပေါ်သွားတဲ့ဥရဇယုတ်ကလတ်ဒီမှာတည်ရှိနေတဲ့ဝဏ္ဏတယူပါယုံတို့ရဲ့တောက်ပါမှုပဲဒီတောက်ပါမှုကသမာဓိစွန့်အင်ထက်ရင်ဉာဏ်ကအနုဘောကြီးတယ်ဉာဏ်ကအနုဘောကြီးရင်လင်းအောင်ကြီးရဲ့စွန့်အင်အနုဘောတွေကပို့ပြီးတော့အကောင်းတဲ့သဘောရှိတယ်ညာအနုဘောအပေါ်မှာမိတိပြီးတော့လင်းရောင်ကြီးတွေကစွန့်အင်သိထက်မြက်တယ်မြတ်စွာဘုရားနာမရူပပြိစိတညာဘုရားရှင်ရဲ့နာမရူပပြိစိတညာဆိုကြစို့နော်ဘုရားရှင်ရဲ့ယုံနာတွေကိုသိသိနေတဲ့ညာတော်ထိုယုံနာတွေရဲ့အကြောင်းတရားအကြောင်းကျိုးဆင်းနေမှုသဘောတရားတွေကိုပဌံပစ္စည်းဆက်သွယ်ပုံတွေနဲ့ဆင်ခြင်သုံးသတ်တော်မူတဲ့ပစ္စယပရိကညာတော်ဒီညာတော်တွေကြောင့်ဖြစ်ပေါ်လာတဲ့လင်းရောင်ကြီးတွေအစ္ဆဒဏိတမကပိဋ္ဌာအထိပြန့်နှံ့တော်တဲ့စัจ java လာတိုက်တောင်းအထိပြန့်နှံ့နေပြန့်နှံ့တော်တဲ့ဒီလင်းရောင်ကြီးတွေသည်အတွင်းမှာကတော့ကိုရင်းအစ္ဆဒသန္နနောစိရိဇယုတ်ဥရဇယုတ်အပြင်ဘိဒ္ဓမှာတော့ဥရဇယုတ်ဖြစ်ပါတယ်ထို့ဥရဇယုတ်တည်းဒီရဲ့လင်းရောင်ကြီးစွန့်အင်းတည်းဒီယနေ့တန်အောင်ထင်ရှားရှိနေတယ်ဘုတ်အဆက်ဆက်ရိုက်ခတ်ပြီးတော့အဆက်မပြတ်ဖြစ်နေတယ်လို့ဒီလိုကြံ့ခံမြတ်မှာဖော်ပြထားပါတယ်ဒီတော့ဒီလင်းရောင်ကြီးဒီကတပြတ်ပြတ်ထွက်လာလို့ဒီအကျဉ်းပြေမှာဓာလိဘကိုစနစ်တကျရှုနိုင်ပါလျက်ကလအမုံလေးတွေမမြင်ခဲ့ရင်အဲ့ဒီအကြည်ပြင်းအတုံးခဲမှာအာကာသတက်ကိုမြင်အောင်ရှုပါတဲ့ဒီစနစ်ကတော့မဟာယောလောဝရသုတ္တမရှင်ရဟုလာကုမြတ်စွာဘုရားကတက်ချုပ်ဘာကမ္မထံဟောတဲ့အပိုင်းမှာလဲအာကာသတက်ကိုရှုဖို့ရအတွက်ထဲသွင်းပြီးဟောကြားထားတော်မူခဲ့ပါတယ်အထက်ကရာကြီးများကလည်းဒီအာကာသတက်ကိုရှုဖို့ရအတွက်ဘုရားရှင်ဟောတော်မူခြင်းသည်ဥပဒါယုတ်ချင်းတူညီနေတဲ့အတွက်အာကာသတက်နဲ့ဥပဒါယုတ်ချင်းတူညီနေတဲ့ဥပဒါယုတ်24မျိုးလုံးကိုပဲရှုဘွားဖို့ရန်အတွက်ညွှန်ကြားလိုလို့မြတ်စွာဘုရားအာဂတတ္တကိုအရှုခိုင်းတယ်ဆိုပြီးတော့ဒီလိုရှင်းထားတယ်ဒီတော့ဒီအာဂတတ္တဆိုတာကအဲ့ဒီယုတ်ကလတည်းရဲ့အကြအပေါက်ကလေးပဲယုတ်ကလတည်းရဲ့အကြအပေါက်ကလေးရှိလျက်လို့ဒီအကြည်ပြင်းအတုံးခဲတဲ့မှာညာနဲ့လျှောင်ကြည့်ဆိုရင်အကူကြီးနဲ့ထုတ်ဆက်ပြီးကြည့်လိုက်တဲ့အခါအာဂတအကြအပေါက်တွေ့မယ်တွေ့လိုက်တဲ့အချိန်ကမှဒီအာဂတအကြအပေါက်ကိုတစ်ဖက်သားနှလုံးသွင်းလိုက်ရင်ကလအမုံလေးတွေကိုလွယ်လွယ်နဲ့တွေ့နိုင်ပါတယ်နော်တို့တော့ညံကအလွန်ကြီးမထက်ရင်တချို့မှာကလပ်အမှုန်တွေကအတုံးခဲကြီးနေတတ်တယ်။ကလပ်ကအတုံးခဲကြီးတာတော့မဟုတ်ဘူးအတုံးခဲကလပ်အမှုန်တွေများစွာပေါင်းစုထားတဲ့အပေါင်းစုအတုံးခဲကိုသွားတွေ့ခြင်းဖြစ်တယ်။ညံကအလွန်မထက်သေးတဲ့အတွက်ကလပ်အမှုန်တွေကများစွာကလပ်အမှုန်များစွာတို့ရဲ့အပေါင်းစုကိုအတုံးနဲ့အခဲလိုက်ကလေးတွေဇကွဲစည်းလောက်ဆန်းစည်းလောက်ဆက်တဲ့ဖြင့်သွားတွေ့နေခြင်းသာဖြစ်ပါတယ်။အရင်ချိန်ကမှလည်းယောဂီပုဂ္ဂိုလ်ကဒီကလတ်တမုံတမုံမှာဓာကြီးလေးဘက်ကိုမြင်အောင်တင်းစင့်တက်ပြီးသိသိရမယ်အပိုင်းဖြစ်တယ်။ဒီတော့သိသိတဲ့အပိုင်းမှာတချို့ကလတ်အမုံလေးတွေကသိပြီးသိတယ်။ကလတ်အမုံတွေကလည်းပေါ်ရာပြောက်ထားကသိမြန်ပြီဆိုရင်တော့ယောဂီပုဂ္ဂိုလ်ကလည်းဒီကလတ်အမုံတခုတခုမှာဓာလေးဘက်မသိသိတတ်ဘူးဆိုရင်ဘာလုပ်ရလဲ။လံခုလတဏျာမှာကိုမမြင်ခြင်းနဲ့ပုဂ္ဂိုလ်တယောက်နဲ့တွေ့တဲ့အချိန်ခါမှာဒီပုဂ္ဂိုလ်ကိုမကြည့်ပဲတစ်ဖက်ကိုမျက်နှာလွှဲပြီးကိုကြည့်ခြင်းနဲ့ပုဂ္ဂိုလ်တယောက်သို့မဟုတ်ကိုကြည့်ခြင်းနဲ့အရာဝတ္ထုတယောက်ကိုအရာဝတ္ထုတစ်ခုကိုလှမ်းပြီးကြည့်နေသလိုပေါ့နော်ဒီကလအမုံလေးတွေရဲ့ပေါ်ရာပြုတ်ထားကိုအာယုံမယူပဲဒီကလမုံတစ်ခုတွင်မှတည်ရှိနေတဲ့ဓာတ်ကိုသာဆက်လက်ပြီးအာယုံယူကြည့်ပါသဘောမပေါက်ခင်ပေါ့တစ်ခုလုံးကိုခြုံငုံပြီးတော့ တည်ရှိနေတဲ့အမှုံအလုံးကိုခြုံငုံပြီးတော့မာရသဘောစိုက်ကြည့်ကလပ်အမှုံတစ်ခုမှမာရသဘောစိုက်ကြည့်တကူလုံးခြုံငုံပြီးတော့မာရသဘောစိုက်ကြည့်ကလပ်အမှုံတစ်ခုမှမာရသဘောစိုက်ကြည့်မာရလေးသဘောပေါက်ပြီဆိုလို့ချင်းနောက်ကလပ်တစ်ခုပြောင်းစိုက်ကြည့်ကလပ်တစ်ခုမှသဘောပေါက်ရင်နောက်ကလပ်တစ်ခုစသည်ဖြင့်ကလပ်တွေတစ်ခုပြီးတစ်ခုမာရသဘောလေးတွေကိုခမ်းများများစိုက်ကြည့်ပါမိမိရှုလိုက်တဲ့ကလပ်တိုင်းမှာမာရသဘောကိုသဘောပေါက်ပြီဆိုရင်မာရကျန်းနဲ့နှစ်ခုလောက်တိုးကြည့်နှစ်ခုသဘောပေါက်ရင်သုံးခုလေးခုစသည်ဖြင့်ဖြည်းဖြည်းတိုးကြည့်ပါတိုးကြည့်လိုက်တဲ့အပိုင်းမှာယောဂီတွေတတိထားမယ်အချက်ကတော့ဘုန်းကြီးတို့ဒီ group ပထဝီတက်ချောင်းပြိုးတဲ့မှာမာကျန်းလေးကတအုပ်စုဖြောချောဘောက်ကတအုပ်စုကလပ်တစ်ခုအတွင်းမှာနှစ်ခုလုံးကတော့မထင်ရှားနိုင်ဘူးနော်မာကျန်းလေးထင်ရှားခဲ့ရင်ဖြောချောဘောက်မထင်ရှားဘူးဖြောချောဘောက်ထင်ရှားရင်မာကျန်းလေးမထင်ရှားဘူးချောင်းပြိုးတက်ကသုံးမျိုးပဲရှိနိုင်တယ်နော်နောက်တစ်ခုအဘောဓမ္မယူစည်းတဲ့သဘောဖွဲ့စည်းတဲ့သဘောနှစ်ခုရှိတယ်။ယူစည်းဖွဲ့စည်းနှစ်ခုကတော့နှစ်ခုလုံးထင်ရှားပါတယ်။ဘုန်းကြီးတို့နည်းနည်းဥပမာလေးတစ်ခုနဲ့ပြောရင်ပေါ့။အဘောဓကသိများပြီရေတွေကသိများပြီဆိုလို့ရှိရင်စီစဉ်သွားတယ်။ရေကတန်ယုံလောက်တော်ယုံလောက်သိယုံလောက်ဆိုရင်တော့ဖွဲ့စည်းနေတယ်။မိလမြေဆိုကြဆိုရေဖြိုတဲ့အခါရေသိများသွားလို့ရှိရင်စီစဉ်သွားလိမ့်မယ်။မင်းရောက်ဆိုလို့ရှိရင်အတုံးခဲတွေဖြစ်မသွားဘူးလားဖြစ်သွားတယ်နော်အဲ့ဒီပုံစံအတိုင်းပဲယုတ်စည်းဖွဲ့စည်းကတော့နှစ်ခုလုံးထင်ရှားတယ်ပူရတဲ့ဘောအေးတဲ့ဘောကကလပ်ကလေးတစ်ခုအတွင်းမှာပူရထင်ရှားရင်အေးတာမထင်ရှားဘူးအေးတဲ့ဘောထင်ရှားရင်လည်းပူရတဲ့ဘောကမထင်ရှားဘူးထောက်ကန်တဲ့ဘောတွန့်ကန်တဲ့ဘောဝါရော့တဲ့နှစ်ခုလုံးထင်ရှားပါတယ်နော်ပေါင်းလိုက်မယ်ဆိုလို့ရှိရင်တော့ကလပ်တစ်ခုတစ်ခုမှာသဘောတရား၈ခုလောက်တော့ထင်ရှားတတ်ပါတယ်။ဥပမာမာကျန်းလေးယူစီဖွဲ့စီပူးတဲ့သဘောထောက်ကန်တဲ့သဘောတွန်းခန်တဲ့သဘောဒီလို၈ခုတော့လည်းထင်ရှားခြင်းထင်ရှားမယ်။ပျော်ချောဘောအုပ်စုတွေထင်ရှားခြင်းလည်းထင်ရှားမယ်။ပူရာထင်ရှားခြင်းထင်ရှားမယ်။အေးရာထင်ရှားခြင်းထင်ရှားမယ်ဒီလိုသဘောရှိတယ်။အဲ့ဒီသဘောတရားလေးတွေကိုကလပ်တိုင်းမှာစိုက်လို့ရပြီဆိုလို့ရှိရင်အဲ့ဒီမှာညာကရင့်ကျက်အောင်တစ်ဆင့်ဗန်တက်လို့ရမလဲ။အဲ့ဒီပထဝီယာဘောဒီသောဝါယောဆိုတဲ့ဒီတလေးဘောကိုကလပ်တစ်ခုအတွင်းမှာမြိုင်းသူမြင်းအောင်တဆင့်တက်ပြီးတော့လေ့ကျင့်ရပါတယ်။ကလတိုင်းကလတိုင်းမှာဆက်လိုက်တဲ့ဒါလီဘဒါလီဘဒါလီဘဒီလိုမြင်ပြီးဆိုလို့ရှိရင်တော့အဲ့ဒီလိုမြင်တဲ့အဆင့်ကိုရည်ရွယ်ပြီးတော့မြတ်စွာဘုရားကဘာဟောလဲ။တရားထာပိဘိက္ခဝေစသည်ဖြင့်နွားတတ်တဲ့ယောက်ျားရဲ့ဥပမာလေးတစ်ခုနဲ့ဒီမဟာသတိပ္ပဏသုတ်တံပြည့်စုံတဲ့မှာထည့်ပြီးဟောထားတယ်။ဘာဆိုလိုသလဲလို့မေးတော့ဒီဥပမာလေးကအထက်ကရာလေးကရှင်းထားတာကနွားတတ်တဲ့ယောက်ျားကနွားကိုကြွေးမွေးသုတ်သင်ပြုစုနေတဲ့အပိုင်းမှာလဲနွားဆိုတဲ့အမှတ်တညာရှိတယ်။နွားကိုသတ်မယ်ဆိုတဲ့ဥဒိကျက်ဖြင့်ကြိုးချင်ပြီးဆွဲခေါ်သွားတဲ့အချိန်ခါမှာလဲနွားဆိုတဲ့အမှတ်တညာရှိတယ်။သတ်မယ်နေရာရောက်လို့တိုင်းတိုင်းမှာခခင်ခန့်ခန့်ချီနှောင်ထားလိုက်တဲ့အချိန်ခါမှာလဲနွားဆိုတဲ့အမှတ်တညာရှိတယ်။သတ်လိုက်တဲ့အချိန်ခါမှာလဲနွားဆိုတဲ့အမှတ်တညာရှိတယ်။သတ်ပြီးလို့အသေးကောင်းကြီးအတိုင်တွေ့တဲ့အချိန်ခါမှာလဲနွားဆိုတဲ့အမှတ်တညာရှိတယ်။ဒါပေမဲ့လို့ဒီနွားကိုဖြစ်ပြီးတော့အသားတစ်ပုံအယိုးတစ်ပုံဥရေအသေးတွေတစ်ပုံစီတစ်ပုံစီပုံပြီးလမ်းမလေးပြပေါ့ဆုံတဲ့နေရာမှာသွားပြီးထိုင်ရောက်လိုက်တဲ့အချိန်ခါမှာဒီနွားသားယောက်ျားရဲ့တန်တမာနွားဆိုတဲ့အမှတ်တညာပြောက်ပြီးနွားသားဆိုတဲ့အမှတ်တညာပဲပေါ်နေတယ်။လူရီဟာငှက်ထံမှာနွားဝယ်တယ်ဆိုတဲ့စိတ်ထားသူ့မှာမဖြစ်ဘူး။နွားသားလာဝယ်နေတယ်ဆိုတဲ့စိတ်ထားပဲဖြစ်တယ်။အဲ့ဒီပုံစံအတိုင်းပဲရှေ့ရခင်ဒီဓကမတန်းကိုအမတုခင်အချိန်ခါမှာပုထုဇဉ်ငမိတ်သားရဲ့တန်တမာသားပဲသမီးပဲသတိပဲမိပဲငါပဲသူပဲယောက်ျားပဲမိမပဲပုဂ္ဂိုလ်တ attva ပဲဆိုတဲ့ဒီအမှတ်တင်ညာတွေရှိတယ်။ယခုလွန်ဓကမတန်းကိုသတိနဲ့ကြအထုလိုက်လို့ကလပ်အမုံလေးတွေတွေ့ပြီ။ကလပ်အမုံတခုတခုအတွက်မှလည်းဓာကြီးလေးပါးကိုခဏအတိအသီးပြောအောင်သတိနဲ့ကြရှုလို့ကလပ်အမုံတခုတခုအတွက်မှတည်ရှိတဲ့ဓာလေးပါးကိုညာနဲ့ပိုင်းခြားယူနိုင်ပြီဆိုလို့ရှိရင်ထိုးချင်းခံမှာယောက်ျားမိမပုဂ္ဂိုလ်တ attva ဆိုတဲ့အမှတ်တင်ညာတွေပျောက်သွားမယ်။ငါသူတို့ဘယောက်ျားမိမပုဂ္ဂိုလ်တ attva ဆိုတဲ့အမှတ်တင်ညာတွေပျောက်သွားမယ်။သားဆိုတဲ့အမှတ်တင်ညာ၊သမီးဆိုတဲ့အမှတ်တင်ညာ၊ရွှေဆိုတဲ့အမှတ်တင်ညာ၊ငွေဆိုတဲ့အမှတ်တင်ညာဒီအမှတ်တင်ညာတွေအကလုံးပျောက်သွားမယ်။ဘာသာတည်နေမလဲလို့မေးတော့ဓတဘောအစုအပုံအနေဖြင့်သာတည်ရှိနေမယ်။သို့သောအဲ့ဒီအပိုင်းမှာပေါ်ရန်ပျောက်ထားကိုတော့သိပြီးမကြည့်ပါနဲ့ဘူး။ဓတဘဝကိုသာဥစားပေးပြီးရှုပါ။အဲ့ဒီလိုရှုလိုက်လို့ဒီကလပ်တိုင်းကလပ်တိုင်းမှာဓာကြီးလေးပါးကိုသတိကြသိသိတတ်ပြီဆိုရင်ဘာဖြစ်လာမလဲ။ဣမေသတ္တရောမဟာဘူတေပရိက္ခဏံဓာတာဥပါဒရူပံပကတံဟောတိ။ဣမေသတ္တရောမဟာဘူတေဣမဟာဘူဓာကြီးလေးပါးတို့ကိုပရိက္ခဏံဓာတာဉာဏ်ဖြင့်ပိုင်းခြားယူနိုင်သောပုဂ္ဂိုလ်ရဲ့တန်တား၌ဥပါဒရူပံ ဓာတိ၄ပါးကိုမိတ္တရေဖြစ်ပေါ်နေသောဥပါဒယုတ်တရားဒီပကတံထင်ရှားလာသည်ဟောတိဖြစ်၏ဒီဓာတိ၄ပါးကိုမိတ္တရေဖြစ်ပေါ်လာတဲ့ဥပါဒယုတ်တွေထင်ရှားလာပါလိမ့်မယ်ဘာကြောင့်လဲဘူတယုတ်နဲ့ဥပါဒယုတ်ကကလတ္တခုအတွင်းမှာပြိုင်တူဖြစ်နေတဲ့ဓမ္မသဘာဝလေးတွေပါဒီတော့ဥပါဒယုတ်တွေကဘာတွေလဲလို့မေးတော့အစင်းရှိတယ်အနံ့ရှိတယ်အရသာရှိတယ်ဩဇာရှိတယ်ဒါအ ਨੇ စုံ၈ခုကလတ်တခုအတွင်းမှာပထဝီအဘောဒီသောဝါရောက်စတဲ့တလေးပါးကိုရှုနေတဲ့ပုဂ္ဂိုလ်ကဒီကလတ်ရဲ့အယောင်လေးတွေကိုမမြင်ဘူးလားမြင်နေတယ်ဆက်ပြီးသိသိတတ်ရင်ဒီကလတ်မှာအနံ့မရှိဘူးလားရှိတယ်အနံ့ကိုလည်းသိနိုင်တယ်အယောင်ကဘာယောင်လဲလို့မေးရင်တော့ပုံမှန်လင်းလင်းပြောရင်တော့ဓာတိလေးပါးတွေရဲ့အယောင်ပဲအနတ်ကဘာနံလဲဘာရဲ့အနံလဲလို့မေးရင်ဓာတိလေးပါးရဲ့အနတ်အယတာကဘာအယတာလဲမေးရင်ဓာတိလေးပါးတို့ရဲ့အယတာဩဇာကဘာဩဇာလဲလို့မေးတော့ဓာတိလေးပါးတို့ရဲ့အစီအစဉ်ဩဇာလေးပဲနော်အဲ့ဒီဓာတိလေးပါးကိုမိတွယ်ဖြစ်ပေါ်နေတဲ့ဒီဥပါဒယုတ်ကလေးတွေကိုတစတစဆက်ပြီးသိသိမယ်ဆိုရင်ညနေမှထင်ရှားလာပါလိမ့်မယ်နော်သိသိပုံစနစ်ကတော့ဆရာသမားတွေနဲ့ပဲချင့်ကပ်ပြီးလေ့လာပါလို့ခွန်ကြီးတိုက်တွန်းပါတယ်နော်အဲ့ဒီဓာတ်ရှင်ယုတ်ဒီသိသိဘုံကိုဟောနေမယ်ဆိုလို့ရှိရင်တော့နောက်ထပ်ဆေးရဟောလဲမကုံတော့ဘူးနဲ့တူတယ်နော်ဒီတော့အဲ့ဒီယုတ်တရားရှင်ကိုသနေကြသိသိပြီးတဲ့အချိန်ခံကြတော့မှဘာဖြစ်မလဲနံကမဋ္ဌာန်းကိုပြောင်းပြီးသိသိပါတဲ့